Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် View American တန်ကနေ2015ခုနှစ်ဇွန်လ4ရက်ကြာသာရင်းနှီးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်ဆောင်နေပြီမလဲ။စင်ကာပူတွေအများပြားရှိနေသေးတယ်လို့ American ထိတ်တန့်လွတ်ထက်လွတ်တော်မတူကသတိပေးလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာဒီဒီပတ်တဲ့ကြောပြန်ဖြစ်ခဲ့တဲ့တိုက်ပွဲတွေဟာအပြစ်ခတ်ရစဲကြီးကိုပြုံပြောင်းနေနေချိုးဖောက်လိုက်တဲ့လို့ရဲ့အဖြစ်နဲ့ EU ကဝေဖန်လိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာညုံနဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။လာမယ့်ဒီ2015ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလိုင်းနာစောင့်ထိုင်ရမယ့်ခြေဝတ်တွေကိုနိုင်ငံရေးပါတီတွေအကြားမှာသဘောတူညီမှုရခဲ့ကြပါတယ်။
ဒါပါကြီးအားလုံးကဒီအကူတော်တူပြီးဆွဲခဲ့တာလေအားလုံးအဖွဲ့ချုပ်ပေါင်းအားလုံးလည်းငါတို့အရင်အရေးကြီးပါလေနော်အဒီတော့ကူလည်းပဲ
မကြခင်မှာပြည်စုံနာဆင်နိုင်ပါတယ်တခါရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်စီရင်ပြုစုမှုတွေမှာမှားယွင်းမှုတွေရှိတယ်ဆိုတဲ့ထောက်ပြချက်တွေနောက်ရခိုင်နိုင်ငံရေးပါတီတွေနဲ့ကုလသမဂ္ဂကိုယ်စားလှယ်တို့တွဲဆုံတဲ့တဲ့နဲ့သိမကြခင်တော့ကပဲဒီမြမရေပြင်မှာကဲတင်ခဲ့တဲ့လှစီဒုက္ခတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဒီမြမအစိုးရဘက်ကတုံ့ပြန်ချက်တွေကိုမကြခင်မှာတင်ပြပေးသွားမှာပါအခုရင်ဆုံးကတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မခွာညိုတို့ကတင်ပြပေးကြပါမယ်ရှင
်မြမနိုင်ငံမှာပြောင်းလဲတွေလှုပ်ဆောင်နေပြီမလဲစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာဖို့အတွက်စင်ကုံမှုတွေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထိတန်းထက်လွတ်တော်မတူကသတိပေးလိုက်ပါတယ်။မွတ်စလင်ရိုဟင်ဂျာပြည်ထနာတန်းတန်းလက်နက်ကိုင်တွေနဲ့ညီငယ်ရရှိဖို့အခြေခံဥပဒေပြင်ဆင်ရေးစရာတွေလိုပြုပြင်ရမယ့်ကိစ္စတွေအများအများရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နာကဒီကနေ့ပဲပြောကြားခဲ့တာ
ပါ။ We in the United States will be watching intently to see what happens in Burma in the coming months.And that we're prepared.
ရှင်းလာမယ့်လာရီအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အဆက်မပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေထွက်ပေါ်လာအောင်လဲတက်နိုင်သမျှအားပေးသွားမှာဖြစ်တဲ့အကြောင်းအထက်လွှတ်တော်မှာ Republican Party ရဲ့လူများစုခေါင်းဆောင် McConnell ကပြောကြားသွားခဲ့တာပါ။ပြည်ရင်ပြောင်းလဲရေးတွေရဲ့ရလဒ်တွေဟာမြန်မာနိုင်ငံနဲ့အမေရိကန်နဲ့တတမန်ရေးစီးပွားရေးစီးရေးရာဆက်ဆံမှုတွေပေါ်တက်ရောက်မှုတွေရှိနေတယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဆွေးနွေးကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေလွတ်လာခဲ့ပြီးနောက်မှာပဲထိတွေ့ဆက်ဆံမှုတွေပုံမှန်လှုပ်ဆောင်လာခဲ့တယ်လို့လူခွင့်ရေးချုပ်ပေါင်းမှုတွေနိုင်ငံရေးပြည်내မှုတွေကြောင့်အမေရိကန်ပြည်အောင်စုကစီးပွားရေးပိတ်ဆို့တန်ခတ်ထားတာတွေကိုလည်းရှော့ချပေးထားတာဖြစ်ပါတယ်။
မြန်မာဆိုရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းဘုံးတွေလက်နက်ကြီးကြီးစံတွေမကြာခဏကြားရောက်လို့ရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရုတ်စစ်တပ်ကဒီသတင်းပတ်အစောပိုင်းစစ်ရေးလေ့ကျင့်ခဲ့တဲ့အပေါ်မြန်မာဆိုရကသတိပေးလိုက်ပါတယ်
။ဒီလိုစစ်ရေးလေ့ကျင့်မှုတွေလုပ်တဲ့အတွက်ကြောင့်မလို့နိုင်ငံနယ်စပ်မှာရှိနေပြည်သူလူထုတွေရောမြန်မာပြည်သူလူထုတွေနဲ့အစိုးရမှုတွေရှိနိုင်တယ်။ဒါမှမဟုတ်ဒါကိုအလေးနဲ့ထားစဉ်းစားပါဆိုပြီးတော့တရုတ်နိုင်ငံဘက်ကိုကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကြောင်ကြားထားပြီးဖြစ်ပါတယ်။
တကယ့်စစ်မြေပြင်မှာလို့ကြည်စစ်တွေနဲ့ပြစ်ခတ်ပြီးလေ့ကျင့်ခဲ့တဲ့အပေါ်စိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဥဝနမောင်လွင်ပြောသွားခဲ့တာပါတရုတ်အစိုးရတာဝန်ရှိသူတွေကတော့မြေပြင်နဲ့ဝေဟင်ပူရဲစစ်ရေးလေ့ကျင့်မှုတွေပါဝင်တဲ့အင်ကာနေကစစ်ရေးလေ့ကျင့်မှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကိုကြိုတင်အသိပေးထားတဲ့အကြောင်းပြောထားပါတယ်မြန်မာစစ်တပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေယာဉ်တွေကကျဲချခဲ့တဲ့ပုံကြောင့်မလထဲမှာလူ9ယောက်သေဆုံးခဲ့တဲ့အဖြစ်ပြက်အပါအဝင်နေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မတော်တဆမှုတွေကြုံနေရတဲ့အချိန်မှာပဲတရုတ်နိုင်ငံဘက်ကစစ်ရေးလေ့ကျင့်မှုပြုလုပ်လာခဲ့တာလည်းဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချူရင်းကတော့မြန်မာနိုင်ငံအတွင်းကလက်နက်ကိုင်ပြည်ပခါတွေဟာတည်ငြိမ်အေးချမ်းရေးကိုထိခိုက်နေတယ်လို့တရုတ်နိုင်ငံဘက်ကယူဆတဲ့အကြောင်းပြောခဲ့ပေမဲ့စစ်ရေးလေ့ကျင့်မှုဟာလှုပ်ရှားလှုပ်ဆင်တာဖြစ်တယ်လို့လည်းပြောထားပါတယ်ရှင်
တရုတ်နိုင်ငံလေပိုင်းရင်းစင်မြစ်ထဲမှာတိမ်းပေါက်သွားတဲ့ခီးစတဲ့သင်္ဘောပေါ်မှာလိုက်ပါသွားသူတွေရဲ့ရုပ်လောင်းအများပြားကိုထပ်မံတွေ့ရှိခဲ့ရတဲ့အတွက်အသက်မသေးကျန်နေတဲ့သူတွေကိုရှာတွေ့မဲ့လာလာပြီးလဲနေပါလာနေပါတယ်။ရေထဲမှာမောက်ကုံဖြစ်နေတဲ့သင်္ဘောဝမ်းပိုက်ကိုကယ်ဆယ်ရေးသမားတွေဖောင်းနိုင်ခဲ့ပြီးတဲ့နောက်သင်္ဘောထဲမှာအလောင်း30ခုလောက်ကိုထပ်မံတွေ့ရှိခဲ့ရတဲ့အကြောင်းအစိုးရပိုင်းစင်ဝါတင်းကဖော်ပြခဲ့တဲ့အတွက်အခုဆိုရင်တည်ဆုံးသူဖြစ်တဲ့အတည်ပြုနိုင်သူ65ယောက်ထိရှိသွားပါပြီ။တင်းလာနေညနေပိုင်းမှာရုတ်တရက်တင်းမောမောက်ခက်ရင်ကဆက်လို့ကယ်ဆယ်နိုင်သူဆိုလို့14ယောက်သာရှိပါသေးတယ်။အသက်ကြီးရသူတွေအများစုပါဝင်တဲ့ခီးတယ်400လောက်ကတော့ပျောက်ဆုံးနေသေးပါ။တင်းမောတိမ်မောက်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေကစုံစမ်းနေပါတယ်။ဒီဆုံးသူအရေးအတွက်ပိုတိုးလာနေတာကြောင့်ဆက်စွန်းတွေတွင်တရုတ်နိုင်ငံရဲ့ရေချောင်းတမိုင်းမှာအဆိုးအဝါဆုံးမတော်တဆမှုလည်းဖြစ်လာနိုင်ပါတယ်။အသက်မသေးချန်နေနိုင်သူတွေကိုရှာဖွေကယ်ဆယ်ဖို့အာဏာပိုင်တွေကအပြင်းထန်ကြိုးစားပါမယ်လို့ကတိပေးထားပေမဲ့ပျောက်ဆုံးနေတဲ့ခီးတယ်ရဲ့မိသားစုတွေနဲ့ ဆွေမျိုးသားချင်းတွေကတော့သတင်းတိတိကျကျမရဘဲဖြစ်နေတဲ့အတွက်မချင်မတတ်ဖြစ်နေကြတာပါမနေ့တုန်းကဆိုရင်လည်းပြတ်ဆုံးနေသူတွေရဲ့ဆွေမျိုးတချို့ဟာတင်းမောတိတ်မောရနေရာနီးရဲတပ်ဖွဲ့ကချထားတဲ့တားဆီးတွေကိုအတင်းဖြတ်ကျော်ဝင်ရောက်ပြီးသတင်းချက်လက်တွေပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ကယ်ဆယ်ရေးစီစဉ်နေတဲ့ပတ်သက်တဲ့သတင်းတွေကိုတင်းတင်းကျပ်ကျပ်ချုပ်ကန်ထားတဲ့တရုတ်အနာမဏီကတော့ပြတ်ဆုံးနေသူခီးတွေရဲ့ဆွေမျိုးတွေကိုရှာဖွေလုပ်ငန်းတွေလုံဆောင်ရနေရာနီးဒီကနေ့နောက်မိုင်းမှာပဲတောင်းခံပြုမယ်ဆိုပြီးကြေညာပေးထားပါတယ်
တရုတ်နိုင်ငံဘီဂျင်းမြို့တော်ကတရားနာမှန်ရင်ပြမှာလွန်ခဲ့တဲ့1989ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့နှစ်ပတ်လည်ထိမ့်မှတ်အဖြစ်ဟောင်ကောင်ကျွန်းမှာဖျောင်းတိုင်မီထွန်းဆူတောင်းပွဲကျင်းပခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့ဗစ်တိုးရီယာပန်းချံကဒီကနေ့စုဝေးပွဲမှာတော့လူပေါင်း1000ချီပြီးတော့ပါဝင်ခဲ့ကြတာပါ။ဟောင်ကောင်ကျွန်းရဲ့အနာဂတ်နိုင်ငံရေးကိုအဓိကအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့အချိန်မှာပဲနှစ်ပတ်လည်အခမ်းအနားကိုကျင်းပခဲ့ကြတာလည်းဖြစ်ပါတယ်။တရားနာမှန်ရင်ပြအထိမ့်မှတ်အခမ်းအနားတွေကိုတော့တရုတ်နိုင်ငံပိုင်နဲ့ထဲမှာဟောင်ကောင်ကျွန်းကလွဲလို့တခြားနေရာတွေမှာကျင်းပခွင့်မရကြပါဘူး။နှစ်စဉ်နှစ်တိုင်းနှစ်ပတ်လည်နေ့နီးလာတဲ့အခါမှာလည်းဒီမိုကရေစီရေးလှုပ်ရှားမှုမှာထင်ရှားသူတွေကိုဖမ်းဆီးတာတွေ၊တရားမဏ္ဍာရင်ပြင်လှုပ်ရှားမှုကိုအင်အားသုံးနှိမ်နှင်းခဲ့တာတွေကိုအင်တာနက်နဲ့လူမှုကွန်ရက်တွေမှာမဖော်ပြနိုင်အောင်ထိန်းချုပ်မှုတွေကိုလည်းလုပ်လို့ရှိကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတော့တရားမဏ္ဍာရင်ပြင်လှုပ်ရှားမှုနဲ့ဆက်နွယ်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့စ조사သူတွေကိုချင်းချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့လည်းဒီကနေ့ပဲတိုက်တွန်းခဲ့ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းနိုင်ငံရှိတိုင်းမှာဒီသတင်းပတ်သက်တိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာဟာဖေဖော်ဝါရီလကရရှိထားခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်အောင်ရောက်တဲ့အကြောင်းဥရောပသမဂ္ဂ EU ကဝေဖန်လိုက်ပါတယ်တက်ခိုက်မှုတွေကြောင့်နောက်ထပ်ပြင်းထန်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လည်း EU ကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရသူကဒီကနေ့ပဲ Brussels မှာပြောဆိုသွားခဲ့တာပါဒီချိန်ထဲမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကဒဘုံတွေထိချုပ်ထားတဲ့နေမြင်မှာရုရှားစစ်သား9000လောက်ရောက်နေပြီးကြီးမားတဲ့ထိုးစစ်တစ်ခုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကသတိပေးလိုက်ပါတယ်ကြည်ကျတဲ့ကံမှုတွေနဲ့ကြောင်းနိုင်တဲ့အထိချင်းချောက်မှုတွေရှိနေတဲ့အကြောင်းယူကရိန်းသမ္မတကဒီကနေ့မှပဲလွှတ်တော်မှာပြောကြားသွားတာပါနိုင်ငံရှိပိုင်းကခေါ်ထွက်ရေးလူလားသူတွေရဲ့အမကန်ဒေသတစ်ခုမှာတိုက်ပွဲတွေတချို့ပြန်ဖြစ်ခဲ့ပြီးနောက်တစ်နေ့မှပဲသမ္မတရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်မင်းကဖြစ်ပွားခဲ့တဲ့ပရိပကတ်နဲ့ပတ်သက်လို့နှစ်ဖက်စလုံးကတော့အပြန်အလှန်ဖြစ်ပေါ်နေကြပြီးယူကရိန်းဆူကတာဝန်ရှိသူတွေကတော့ဒွန်နက်စတေသအနောက်ဘက်မှာရုရှားလူလာတဲ့ခွတ်တွေရေးသဘုံအင်အားတစ်ထောင်လောက်ကလက်နက်ကြီးတွေတန်ချက်ကကားတွေအကူအညီနဲ့အယုံတက်ချိန်မှာတိုက်ခတ်ခဲ့ရတာကတိုက်ပွဲတွေဆက်ဖြစ်တယ်လို့ပြောဆိုထားတာပါသဘုံတွေကတော့တိုက်ပွဲအတွင်းအရသားတွေနဲ့လက်နက်ကင်တပ်ဖွဲ့ဝင်15ယောက်သေဆုံးတယ်လို့ပြောဆိုထားတယ်လို့ယူကရိန်းအနာဘက်ကတော့မရင်ကာမျိုးကတိုက်ပွဲအတွင်းမှာအစိုးရတပ်ဖွဲ့ဝင်3ဦးသေဆုံးပြီး30လောက်ဒဏ်ရာရရခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာဒီသတင်းပတ်အစောပိုင်းရဲကအသေးပြသက်ဖမ်းဆီးခဲ့သူဟာရဲတပ်ဖွဲ့ဝင်တွေကိုခေါင်းဖြတ်တပ်ဖို့ကြံစီခဲ့သူဖြစ်တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါရတယ်။24နှစ်ပတ်လုံးစောင့်ကြည့်ခံခဲ့ရတဲ့အသက်26နှစ်အရွယ်ဥစမာရာဟင်ကတခြားပြည်နယ်တွေကိုသွားပြီးတွေ့တဲ့လူကိုခေါင်းဖြတ်တပ်ဖို့တခြားလူနှစ်ယောက်နဲ့တိုင်ပင်ခဲ့သလိုတိုက်ခိုက်ဖို့အတွက်အမဲလိုက်ဓာတ်၃ချောင်းကိုလည်းဝယ်ယူခဲ့တဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့မှာတော့အစီအစဉ်ပြောင်းသွားခဲ့ပြီးရဲတွေကိုရည်ညွှန်းပြီး uniform အပြာရောင်ဝတ်တွေကိုတိုက်ခိုက်ဖို့ Massachusetts ပြည်နယ်မှာပဲစက်နေမဲ့အကြောင်းအပေါင်းအပါနောက်တစ်ယောက်ဖြစ်တဲ့အသက်24နှစ်အရွယ် David Wright ကိုပြောဆိုခဲ့တာဖြစ်ပါတယ်။နောက်ဒီနိုင်ပိုင်းကြာမှာပဲ FBI နဲ့ Boston ရဲတပ်ဖွဲ့တွေစေးဆိုင်တဆိုင်ရှိမှာ Rahim နဲ့ထိတ်တက်ရင်ဆိုင်ခဲ့ရမှာ FBI ရဲ့အဆိုအရသူဟာလုံခြုံရေးအရာရှိတွေကိုဓာတ်နဲ့ခုခံတိုက်ခိုက်ဖို့စူးစမ်းရကနေအသေးပြစ်ခတ်ဖမ်းဆီးခံခဲ့ရတာပါဒီလုံခြုံရေးအာဏာပိုင်တွေပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပြီးနိုင်ပိုင်းကြာမှာပဲအပေါင်းပါဖြစ်တဲ့ဖမ်းဆီးခံခဲ့ရသူ Wright ကသူ့ရဲ့လက်ကင်ဖုန်းနဲ့ကွန်ပျူတာတွေကအချက်လက်တွေကိုဖျက်ဆီးပစ်ဖို့ Rahim ကိုမှာခဲ့တယ်လို့ FBI ကိုပြောပါတယ်ရှင်
။ဂါနာနိုင်ငံမျိုးတော်ကဓာတ်စီစံတစ်ခုမှာပောက်ကွဲမိလောင်ရာကမိုးဆက်မပြတ်ရွာသွန်းမှုကြောင့်ယာယီခေလုံးနေကြရတဲ့လူပေါင်း83ယောက်ထက်မနည်းသေဆုံးသွားပါတယ်။မ တော်ဆာမှုနဲ့ပတ်သက်လို့ဃနာစုအတာဝန်ရှိသူတွေကအတိအပြုပြောဆိုခဲ့ကြသလိုအခင်းဖြစ်ပေါ်ရာနေရာကလာတဲ့သတင်းတွေမှာတော့ပောက်ကွဲမှုနဲ့အတူမိလာမှုတွေပြန့်နှံ့ခဲ့ရကအကာမျိုးတော်အလဲပိုင်းကစောက်ဦးတွေကိုလည်းမိခုဆက်ခဲ့တဲ့အကြောင်းဖော်ပြနေကြတာပါပောက်ကွဲမှုဖြစ်ပေါ်တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒေသခံစေယုံတွေကတော့ထိခိုက်တိုက်ဆုံးသူတွေကိုတက်နေတဲ့လောက်တည်ခဲ့ကြတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သူတွေနောက်ထပ်ရှိမရှိကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့တိုက်ဆုံးသူရေတွက်ရလဲပုံများလာနိုင်တယ်လို့အာဏာပိုင်တွေကသတိပေးနေကြတာပါကယ်ဆယ်ရေးလုပ်ငန်းတွေမှာတော့မိသက်ရဲစစ်တပ်နဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြပါတယ်ရုံးမြင့်တန်းကြားမှတ်တမ်းတချို့မှာတော့မိကျွတ်နေတဲ့အလောင်းတွေကားတွေကိုတွေ့ရပါတယ်ခင်ဖြစ်ပေါ်ရနေရတော့မြို့တော်ဝင်လွတ်တော်ကိုယ်စားလှယ်တူတူနဲ့တူသမရဂျွန်မဟာမာလည်းတွားရောက်ကြည့်ရှုခဲ့ပါတယ
်အီဂျစ်တပ်ကမူဘာရက်ကိုယာရုကဖေရှားခံခဲ့ရစေတဲ့2011ခုနှစ်မငြိမ်သက်မှုတွေအတွင်းအစိုးရပေါ်စန့်ကျင်ကန့်ကွက်သူတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်နေတဲ့အမှုကိုပြန်လည်ကြားနာဖို့အီဂျစ်တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်အစောပိုင်းကအာနာရှင်ဟောင်းမူဘာရက်ကိုလူသတ်မှုနဲ့ဆွဲချက်တွေကနေအပြစ်မရှိကြောင်းစီရင်ချက်ချပြီးခဲ့တဲ့နောက်အစိုးရရှင်တွေရဲ့အယူခံကိုတရားရုံးကဒီနေ့ကြာသပတေးနေ့မှာလက်ခံခဲ့ပါတယ်ဒုတိယနဲ့နောက်ဆုံးစစ်ဆေးမှုတွေကိုလာမယ့်နိုဝင်ဘာလ5ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းတရားသူကြီးကပြောပါတယ်ရှင်
ငွေကြေးရှုပ်ထွေးပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ရဲ့ဒုဥက္ကဋ္ဌအောင်ဖြစ်သူ Jack Warner က FIFA အုပ်ချုပ်ရေးဖွဲ့ရဲ့ဗန်ဒါရေးလုပ်ငန်းတွေ2010ပြည်နှစ်က Trinidad ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်တာတွေကိုပတ်သက်တဲ့ငွေကြေးထောက်ထားခိုင်မာတွေကိုသူ့အနေနဲ့ပြသနိုင်တဲ့အကြောင်းမနေ့တုန်းကပဲရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲ1998ခုနှစ်နဲ့2010ကမ္ဘာဖလားဘောလုံးပွဲတွေကိုစီစဉ်ရမှာလက်ငွေယူရတဲ့ရှိခဲ့တဲ့အကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA အလုပ်မှုဆောင်ကော်မတီဝင်အောင်သူက2013ခုနှစ်နိုဝင်ဘာလထဲမှာဝန်ခံထားခဲ့တဲ့အမေရိကန်တရားရုံးမှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်လိုက်ပါတယ်။မနေ့တုန်းကထုတ်ပြန်လိုက်တဲ့တရားရုံးကြားနာစစ်ဆေးမှုမှတ်တမ်းတစ်စိတ်တစ်ပိုင်းမှာတော့ FIFA အစဉ်မြေရရှိသူဖြစ်တဲ့နှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အမေရိကန်နိုင်ငံသား Charles Blazer ရာဇဝတ်ပြမှုဆယ်မှုတွေအပြစ်ရှိတဲ့အကြောင်းနယူးယောက်မြို့မှာလျှို့ဝှက်ဝန်ခံထားခဲ့တာပါအစိုးရရှင်းလင်းရေးနဲ့ညှိနှိုင်းသဘောတူညီချက်အရဖြောင့်ချက်ပေးခဲ့တဲ့ Blazer ဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်တဲ့ပြည်သက်နိုင်ငံကိုရွေးချယ်ရမှာသူနဲ့အတူ FIFA မှုဆောင်တွေလက်စားခဲ့ကြတဲ့အကြောင်းကိုဝန်ခံထားပါတယ်2010ပြည်နှစ်မှာတောင်အာဖရိကကိုအရှင်ဖြစ်နဲ့ရွေးချယ်ရမှာလဲလက်ငွေယူခဲ့တယ်ဆိုပြီးသူကဝန်ခံခဲ့တာပါ FIFA ဒေါက်တာဟောင်းဝန်နာပါဝင်ထိတ်ထန်းရရှိချက်ကိုတော့အားရလိုက်စားမှုမတမာမှုတွေနဲ့နိုင်ငံကရက်တက်ဖွဲ့အင်တာပိုးကအနေအောင်ဆင့်သတိပေးစောင့်ကြည့်ဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပ
ါနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လူဦးနဲ့မက်ခွာညိုတို့ကကြီးညာပေးခဲ့ကြတာပါရှင်အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတစ်လက်တင်ပြပါမယ်အရင်ဦးဆုံးဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေအကြားမှာဘယ်လိုသဘောတူညီမှုတွေရရှိထားသလဲဆိုတာကြည့်ရအောင်ပါရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအကြားဒန်းတူအခွင့်အရေးရရှိဖို့ဘာသာရေးကိုနိုင်ငံရေးအချို့မြတ်အထွတ်အသုံးမပြုဖို့အပါအဝင်ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလိုက်နာစောင့်ထိုင်ရမယ့်ခြေဝတ်တွေကိုနိုင်ငံရေးပါတီတွေအကြားမှာသဘောတူညီချက်ရရှိခဲ့ကြပါတယ်။နိုင်ငံရေးပါတီတွေလိုက်နာရမယ့်ခြေဝတ်တွေကိုလိုက်နာဖို့ပြက်ကွက်ရင်လည်းဒီနိုင်ငံရေးပါတီတွေကတညီတညွတ်တည်းကန့်ကွက်ရှုတ်ချသွားဖို့ကိုလည်းသဘောတူခဲ့ကြတာပါ။လူဝင်ရောင်းဝယ်ရမတူညီတဲ့နိုင်ငံရေးပါတီတွေအကြားအခုသဘောတူညီချက်ကနေဘလောက်ထိရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့မတ်တကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်သံအမတ်ကြီးကဦးဆောင်ပြီးမြန်မာနိုင်ငံတွင်းကနိုင်ငံရေးပါတီအားလုံးတို့လေးလာနီးပါးဆွေးနွေးခဲ့ကြတဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီများစောင့်ထိုင်ရမယ့်ခြင်းဝတ်တွေကိုကြားသာပရင်းနေမှာအပိတက်သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီနှစ်နောက်ပိုင်းမှာချင်းပမယ်လို့ပြောဆိုထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေနဲ့အင်အားငယ်တဲ့နိုင်ငံရေးပါတီတွေကြားမဲဆယ်စီရင်권ဒန်းတူရရှိရေးအတွက်လက်ရှိမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကြားတဲ့သဘောတည်းရှိကြတယ်လို့လည်းဆွေးနွေးခဲ့ကြတဲ့လုပ်ငန်းအဖွဲ့ဝင်ကိုမျိုးရံတော်သိန်းကပြောပါတယ်
။အဲဆိုဆွေးနွေးသွားတဲ့အခါမှာဟိုလင်းနေအချိန်တော်မှာ charter flight ပေါ့ကျွန်တော် charter flight လို့ခေါ်တဲ့ခြေလုံးကလေးစီးကိုလရှိဦး6 bus take ရခိုင်နေစီးကိုလရှိဦးဒါမျိုးတွေကစက္ကန့်သက်သာတယ်။ဒါတိုင်းကိုဖြစ်ခဲ့ရပါဒီနေ့လည်းညမှာလိုက်နာဘူးလားဆိုတော့ပြောမှမဖြစ်တယ်ပေါ့။ဒါလို့အားလုံးကတော့ commercial flight လို့ခေါ်တဲ့ဒီအများဆုံးလေးနဲ့စီးနေတဲ့အတွက်ကြောင့်ဒါမျိုးတွေပေါ့ဗျာ alright ကျဆရှိတယ်။ဒါပါသာရုံနဲ့ငွေအတုံးပြူရဆိုတဲ့ကျွန်တော်ကကျွန်တော်တော်လေးကိုပြန်ကန်ဆောင်ရရှိတယ်။အဲဒီမဲ့လည်းဒီဒီမှာကျွန်တော်ပါသာရေးအဆောက်အဦတွေကို public gathering လို့ခေါ်တဲ့လူတို့စီဝဲတွေ300လေးရှိတော့တတိယကျပေါ်ပါတော့ကျွန်တော်ကပါသာရေးအဆောက်အဦမှာဝေပြုတဲ့နေရာလဲပြီးတော့ channel ရဲ့နေရာဒီမှာအဲဘောဝေပြုတဲ့ဒီပေါ့ဒီနောက်ပြီးသုံးတဲ့နေရာဒီမှာအများပြည်သူတွေစုရတဲ့နေရာဒီမှာ ဒီမှာဒီပါတီစီယံဘွဲလို့ပို့တော့ကွန်ပျူတာလေအစားကကျွန်တော်တို့ရေးကြောချက်ချက်မှာဆိုရင်အဲ့လိုမျိုးသူကြီးရဲ့ကစားကွင်းပေါ့ level 2တော့ကစားကွင်းရှိရလို့ခါရဲပြီးတော့နိုင်ငံရေးကိုပါတီရဲ့နိုင်ငံရေးမှာအသုံးမချအောင်ကျွန်တော်တာစီကြရရှိတယ
်နိုင်ငံရေးပါတီကိုယ်စားလှယ်တွေချလေးလာနီးပါအခြေအနေဆွေးနွေးခဲ့ကြတယ်နိုင်ငံရေးပါတီတွေစောင့်ထင်းရမယ့်ကျင့်ဝတ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာမှာတော့လက်ရှိအင်အားကြီးအာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လည်းပါဝင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းရွေးကောက်ပွဲမှာသူနိုင်ကိုနိုင်ရှင်းပြိုင်လာရတဲ့အချိန်မှာလက်ရှိအာဏာရအင်အားကြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်အဓိကတိုက်ခိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအနေနဲ့ကျင့်ဝတ်တွေကိုစောင့်ထိန်လိုက်နာဖို့ပြက်ကွက်လာရင်တော့တနည်းတဖုံအရေးယူနိုင်အောင်လဲစီစဉ်ထားတယ်လို့ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်ရောအခုလိုက်နာရမယ့်ကျင့်ဝတ်တွေချမှတ်ရေးလုပ်ငန်းအဖွဲ့မှာပါပါဝင်ခဲ့သူကိုမျိုးရံအောင်တင်ကပြောပါတယ
်လိုက်နာမလားဆိုတဲ့လိုက်နာမလားဆိုနေကောင်ကတော့ဟိုအဲ့ဒီပါတီတစ်ခုရဲ့ဂုဏ်သံတွေပဲစိုက်လာတယ်ဆိုတော့ပါတီဒီအားလုံးကဒီအကူသဘောတူပြီးဆွဲခဲ့ကြတယ်အားလုံးအဖွဲ့ချုပ်ပေါင်းအားလုံးကလိုက်နာဖို့အရန်အရေးကြီးပါတယ်အဒီတကူလည်းပဲကျွန်တော် monitor mechanism ပေါ့နော်ဒါကိုနိုင်ငံလာမနိုင်ငံလာဖောင်းချဖို့အတွက်ကိုပုံစံတစ်ခုပေါ့ပြသဖို့အတွက်ကျွန်တော်တို့ရှိပါတယ်အဲ့ဒါကတော့ follow up ပါတော့ဆက်လုပ်နေသေးတာပါအတူတူရှိုင်းဒီမောင်ကြီးတို့မှကျွန်တော်ကမနိုင်ငံလို့ရှိရင်အဖြစ်တော့ပြလို့မရပါဘူးဘယ်လိုရှုံးချမလဲပေါ့ဒါမျိုးတွေလည်းကိုရှိပါတယ
်နိုင်ငံရေးပါတီတွေစောင့်ထိုင်ရမယ့်ခြင်းဝတ်တွေကိုတော့နီပေါ်နိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းကနီးပညာပိုင်းဆိုင်ရာအကူအညီပေးခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းဥပဒေနဲ့ညီညွတ်မှုရှိမရှိကိုစစ်ဆေးပေးခဲ့ပါတယ်။သဘောတူထားတဲ့နိုင်ငံရေးပါတီတွေချာစောင့်ထိုင်လိုက်နိုင်ရမယ့်ခြင်းဝတ်တွေကိုတော့ဒီလတတိယဘက်အတွင်းမှာဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီတို့ကခေါင်းဆောင်တွေသဘောတူလက်မှတ်ရေးထိုးကြဖို့ရှိပြီးသမရဦးသိန်းစိန်ရွေးကောက်ပွဲကော်မရှင်တို့ကိုလည်းဖိတ်ကြားဖို့စီစဉ်ထားပါတယ်ရှင်
။မတင်ကြီးတိုင်းစုစည်းတင်များခဲ့တာပါ။တစ်ဆက်တည်းမှာပဲဒီ2015ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်စီရင်ပြုစုတဲ့နေရာမှာမှားယွင်းမှုတွေရှိနေတယ်ဆိုတဲ့ထောက်ပြချက်တွေကိုလည်းကြည့်အောင်ပါ။လက်ရှိထုတ်ပြန်ထားတဲ့ရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်ကမြို့နယ်32မြို့နယ်ကအခြေခံမဲဆန္ဒရှင်များစင်းတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိမှားယွင်းနေတာတွေတွေ့ရတဲ့ကြောင့်မလို့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုမဲဆင်းတွေမှန်ကန်ရေးအတွက်အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီလိုပေးပို့တာဟာနိုင်ငံသားတွေရဲ့ရွေးကောက်ပိုင်ခွင့်နဲ့ရွေးကောက်ခံပိုင်ခွင့်တွေကိုကာကွယ်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအတွက်ရည်ရွယ်တာဖြစ်တယ်လို့ဖော်ပြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံတင်ပြပါမယ်ရှင်။
ဟုတ်ကဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2015အထွေထွေရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစေဖို့အတွက်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥပဒေပေါင်းအတွင်းကပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပြီး NLD ပါတီကမဲဆင်း CCA အဖွဲ့တွေဟာလုပ်ငန်းတွေဆောင်ရွက်နေတာဖြစ်ပါတယ်။ဒီလိုစီစစ်ဆောင်ရွက်တဲ့အခါမှာရန်ကုန်နဲ့နေပြည်တော်ကမြို့နယ်တွေမှာမဲဆင်းအမှားအယွင်းတွေတော်တော်များများကိုတွေ့ရတယ်လို့ NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်။ကျွန်တော်တို့မဲဆင်းစီစီအဖွဲ့တွေကပထမ10မြို့နယ်နောက်ထပ်14မြို့နယ်အဲ့ဒီနေရာတွေတွားပြီးတော့အခုပထမဆုံးတွေ့ရတဲ့အခါမှာအမှားနည်းတဲ့မြို့နယ်က30ကျော်တော့ပဲမှားတယ်။အမှားများတဲ့မြို့နယ်တွေက80ကျော်တော့မှားတယ်။
NLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုပေးပို့တဲ့အိတ်ဖွင့်ပေးစာမှာရန်ကုန်တိုင်းအတွင်းမှာ24မြို့နယ်နဲ့နေပြည်တော်မှာ10မြို့နယ်စီစစ်ထားကြောင်းဖော်ပြပါတယ်။အဓိကမှားယွင်းတဲ့အချက်တွေကိုဦးဝင်းထိန်ကအခုလိုဆက်ပြောပါတယ်။
23ရက်လောက်ကဝင်းအိတ်ပြေထုတ်ခဲ့တယ်ဒါတခု။အချို့မဲဆန္ဒရှင်ကနာမည်ပါတယ်မှတ်ပုံတွေမပါဘူးဒါမျိုးကတခု။နောက်တစ်မျိုးကနာမည်ပါတယ်မှတ်ပုံတွေကမှားနေတယ်နောက်တစ်မျိုးကတော့ဟိုလာမြန်မာလူငါးရှိတယ်တော့ပဲပါတယ်ငြိမ်းမပါဘူးအချို့ကလည်းလမ်းတလောင်းတောက်နေတယ်လမ်းတလောင်းပျောက်သွားတယ်ငြိမ်းမပါဘူ
းအခြားအချက်တွေအနေနဲ့အခြေခံမဲဆန္ဒရှင်စင်းကိုပြည်သူတွေလွယ်လွယ်ကူကူကြီးစုရအောင်မဆောင်ရွက်ပေးတာမျိုးနဲ့နိုင်ငံရေးပါတီတွေကမဲဆင်းကူးယူခွင့်မရတာမျိုးတွေပါဝင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုပေးပို့တဲ့စာမှာဖော်ပြပါတယ်ဒီလ3ရက်နေ့ကတော့ NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းဦးထွန်းထွန်းဟိန်တို့ဟာနေပြည်တော်ကိုတွားရောက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းဒီမှားတွေကိုဝန်ခံပြီးအမြန်ဆုံးပြန်လည်ပြင်ဆင်မယ်လို့ကြေညာထားပါတယ်။ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကတော့လောလောဆယ်ထုတ်ပြန်ထားတာဟာအခြေခံမဲဆန္ဒရှင်စင်းဖြစ်ပြီးတိကျတဲ့အချက်အလက်တွေမရသေးတာကြောင့်အမှားအယွင်းရှိနိုင်ကြောင်း ရွေးကောက်ပွဲကျင်းပမယ့်ရက်ကြေညာပြီးချိန်မှာမဲဆန္ဒရှင်စီးရင်ကိုထပ်မံထုတ်ပြန်မှာဖြစ်ကြောင်းပြောပါရတယ်။အခြေခံမဲဆန္ဒရှင်စီးရင်ထုတ်ပြန်ရမှာအဓိကအားဖြင့်အမှားသုံးခုရှိနိုင်ကြောင်းကိုလည်းဥက္ကိုကိုကဆက်ပြောပါရတယ်
။မဲဆန္ဒရှင်သူ့နာမည်မဲပြင်းမှာမပါဘူးကြာရင်ခဲ့တာဖြစ်နိုင်တယ်ရ။နောက်တစ်ခုကသူ့နာမည်ပါတိတိုင်အောင်သူ့နာမည်စလုံးပေါင်းလာလို့အဖေးအမေနာမည်လို့ဆောင်နိုင်ငံသားစီစဉ်ခပြန်တတ်လွှဲနေတာလို့ကတော့လေစာမှားနေတာလို့အဲ့လိုမျိုးအချက်လက်တွေမှားနိုင်တယ်ကွာဟိုတပည့်မှားနိုင်တာကငယ်ချင်းမှဒီတယောက်နာမည်ပါတယ်ဆိုတော့အဲ့လူဒီဒေတာကိုမရှိတဲ့သူဖြစ်နေတယ်သူကနိုင်ငံသားကိုသွားပြီးလွတ်လွတ်နေတယ်ဒါမဲ့ဟိုနိုင်ငံမှာသူကသူကနောက်ခံယူလိုက်ပြီးဆိုတော့ကျွန်တော်ကမသိလိုက်ဘူးနော်ဒါမို့လဲဒီလူကငယ်ချင်းမှထက်ထားတယ်ဒါပေမဲ့ဒီလူကဖုန်းကြီးဖို့တော့ဒီတပည့်ကဖြစ်နေပြီဆိုတော့ပြောဒါဒီလူကလည်းဒီမှာပါလို့မဲ့ကွယ်လွန်ပြီးသားဖြစ်နေတယ်။အဲ့ဒါကိုတိတဲ့လူကနေပြီးတော့မှအထောက်အထားနဲ့ကန့်ကွက်တာမျိုးအဲ့လိုမျိုးမပါသေးတဲ့သူပါနေတဲ့အပါမျိုးလည်းဖြစ်နိုင်တယ်
။မဲဆန္ဒရှင်တွေအနေနဲ့လည်းမဲစင်းတွေကိုတရားကြီးစုစစ်ဆေးပြီးသက်ဆိုင်ရာရက်ွက်ကြေးရွာကွန်ပျင်ထံကိုအကြောင်းကြားတဲ့ကြောင်းလည်းဥက္ကိုကအကြံပြုပါတယ်။ပြည်ထောင်စုရွေးကောက်ပွဲကွန်ပျင်ကတော့2015အထွေထွေရွေးကောက်ပွဲကိုအော်တိုဘာလကုန်နိုဝင်ဘာလဆန်းလောက်မှာကျင်းပနိုင်မှာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမတိုင်မီ3လအလိုမှာရဲအတိအကျကြီးညာမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ
်။ဒါတော့ရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်စီးရင်ပြုစုတဲ့နေရာမှာမှားယွင်းမှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထောက်ပြချက်တွေကိုနားဆင်ခဲ့ရတာပါ။ကိုမိုးစောကသတင်းပေးပို့ခဲ့တာပါ။အခုကတော့ဒီရခိုင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကိုယ်စားလှယ်တို့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်လော်ခိလာမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကိုတက်ရောက်လာတဲ့ရခိုင်တိုင်းရင်းသားအဖွဲ့တွေကကိုယ်စားလှယ်တွေနဲ့နောက်ဒီကုလသမဂ္ဂကိုယ်စားလှယ်တွေမနေ့တုန်းကလော်ခိလာညီလာခံအပြီးမှာတွေ့ဆုံပြီးတော့ရခိုင်ဒေသအကြောင်းကိုအလို့သဘောဆွေးနွေးခဲ့ကြပါတယ်။ဘယ်သူတွေပါဝင်ပြီးတော့ဘလို့အကြောင်းအရာတွေအဓိကဆွေးနွေးခဲ့ကြသလဲဆိုတာကိုတော့ဒီလော်ခိလာတိုင်းရင်းသားညီလာခံကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မတ်မီခါကအပြည့်အစုံပြောပြပါမယ်ရှင်
။ခိလာတိုင်းရင်းသားညီလာခံရဲ့ဒုတိယမြောက်နေ့မှာကုလသမဂ္ဂကိုယ်စားလှယ်ကရခိုင်အမျိုးသားကောင်စီ ANC ရခိုင်လူမျိုးရေးပါတီ ALP ရခိုင်တံပရော AA တို့ကိုခေါ်ယူတွေ့ဆုံခဲ့ချိန်မှာကုလသမဂ္ဂကိုယ်စားလှယ်ကခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်အမျိုးသားကောင်စီ ANC ကတာဝန်ရှိသူတဦးကတော့ဒီတွေ့ဆုံမှုဟာအလွတ်သဘောတွေ့ဆုံမှုသာဖြစ်ကြောင်းမြေပြင်အခြေအနေအရရခိုင်ဒေသခံတွေဘက်ကပင်ကလေးတွေကိုမောင်းထုတ်နေခြင်းမဟုတ်ပေမဲ့နိုင်ငံတကာမှာရခိုင်ဒေသခံတွေကြောင့်ထွက်ခွာနေရတယ်လို့အမြင်လွဲမှားမှုတွေရှိနေကြောင်း Mr. Bambiki Mon ကပြောဆိုခဲ့တယ်လို့အဲဒီတာဝန်ရှိသူကပြောပါတယ်။ဒီအပေါ်မှာနှစ်ဖက်အကြံပြုဆွေးနွေးခြင်းသာဖြစ်ကြောင်းနှစ်ဖက်အခက်အခဲတွေကိုတင်ပြခဲ့ကြောင်းဒီလိုပြဿနာတွေကိုအာဏာပိုင်တွေဘက်ကအတုံးချမှုရှိမရှိဆိုတာကိုလည်းဆွေးနွေးမှုပြုလုပ်ခဲ့တယ်လို့သူကပြောပါတယ်။ရခိုင်တပ်မတော် AA ကနိုင်ငံတကာလူမှုဆက်ဆံရေးတာဝန်ခံဦးအေးထွန်းကတော့ရခိုင်ဒေသမှာဖြစ်နေတဲ့ပြဿနာတွေဟာလူမျိုးရေးပြဿနာမဟုတ်ကြောင်း Mr. Vijay Nambiya ကိုပြောဆိုခဲ့တယ်လို့ခုလိုပြောပါတယ
်။လူသဘောပေါ့နော်။သူကပြောပြတာတခါလူမျိုးတွေကိုဒီလိုလိုထင်းနေပြီပေါ့လေလူစိုးတွေလိုထင်းနေပါပြီတဲ့ကျွန်တော်ပြန်ပြောလိုက်တယ်ကျွန်တော်တို့လောက်တာလည်းမဟုတ်ပါဘူးလို့ကျွန်တော်တို့မှအာဏာလည်းမရှိပါဘူးလို့စဉ်းစားပေးပါတဲ့လူစိုးလိုထင်းနေလို့ထင်းနေပါပြီတဲ့ကျွန်တော်တို့ဒီပြဿနာကိုကျွန်တော်တို့ဖြေကြည့်တာမဟုတ်ပါဘူးလို့ကျွန်တော်တို့ဒီလိုဒီပြောသလို racist လည်းမဟုတ်ပါဘူးလို့
တွေ့ဆုံမှုမှာရခိုင်ဒေသတွင်းပြဿနာများအပြင်လှေစီးဒုက္ခသည်တွေအကြောင်းကိုပါအလွတ်သဘောဆွေးနွေးခဲ့တာတွေရှိပေမဲ့ပါရီဆွေးနွေးခဲ့တယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကတိကျစွာပြောဆိုခဲ့ခြင်းမရှိပါဘူးကုလသမဂ္ဂကိုယ်စားလှယ် Mr. Vijay Nambiya ကလည်းအလွတ်သဘောတွေ့ဆုံမှုဒါဖြစ်တာကြောင့်မည်သည့်မှတ်ချက်မှမပေးလိုဘူးလို့သတင်းသမားတွေကိုပြောဆိုခဲ့ပါတယ်တွေ့ဆုံမှုမှာနိုင်ငံတကာကအလေးထားနေရခိုင်ပြဿနာကိုသာအဓိကပြောဆိုခဲ့တာဖြစ်ပြီးလက်တလုံးငြိမ်းချမ်းရေးကိစ္စကိုပြောဆိုဆွေးနွေးခဲ့တာမရှိဘူးလို့ရခိုင်တိုင်းရင်းသားအဖွဲ့တွေကပြောပါတယ
် VOA မြန်မာပိုင်းသတင်းတောက်မမေခလော်ခီလာကနေပြီးတော့သတင်းပေးပို့ခဲ့တာပါရှင်တစ်ဆက်သေးပဲဒီမကြာခင်တုန်းကမြမရေပြင်မှာကတင်ခဲ့တဲ့လေစီဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြချင်ပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်လုံခြုံရေးအစီအမံတွေကိုအထူးတင်းကျပ်ထားတာမို့လေစီဒုက္ခသည်တွေဟာမြန်မာနိုင်ငံကဆိုတာဖြစ်နိုင်ခြေအလွန်နည်းပါတယ်လို့ရခိုင်ပြည်နယ်မှာပထမဆုံးဖွဲ့စည်းတဲ့နေကြာဆောင်ရဲတပ်ဖွဲ့ဒုတိယကုတ်ကဲရီမူရဲမူကြီးမျိုးစွေက VOA ကိုပြောပါရယ်ရခိုင်ပြည်နယ်ကိုတွားရောက်တရေယူနေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းဟာဒီရဲမူကြီးမျိုးစွေကိုတွေ့ဆုံပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တလျှောက်တရားမဝင်အဝတ်ထက်တွေကိုတားဆီးစစ်ဆင်နေတဲ့နေဆက်လုံခြုံရေးအစီအမံတွေနဲ့ပတ်သက်ပြီးတော့မေးမြန်းထားပါရယ်ရှင
်ရဲမူကြီးခင်ဗျာအခုဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ဇက်မှာပေါ့နော်မြန်မာဘက်မှာဒီတိဆောက်ထားတဲ့ချန်စီယိုရဲ့ဒီသဘောတဘာဝနဲ့အရှိလေးကိုတစ်ချက်လေးတော့ရှင်းပြပြပါလား
โอเคကျွန်တော်တို့เนี่ยဘင်္ဂလားဒေ့ရှ်နိုင်ငံကကျွန်တော်ရေပြင်ဆက်ဆံမှုအနေနဲ့နတ်မြစ်တစ်လျှောက်က39မိုင်ကျော်ရှိပါတယ်အဲ39မိုင်ကျော်မှာကျွန်တော်တို့ခြံစည်းရိုးအလုံးခတ်ပြီးဖြစ်ပါတယ်အဲ့ဒီရဲ့ကျွန်တော်တို့ခြံစည်းရိုးခတ်လို့မရတဲ့ဒီချောင်းပေါက်ဝါတွေမှာတော့ကျွန်တော်တို့ကင်းပုတ်တွေနဲ့ကျွန်တော်တို့စစ်ဆေးပြီးတော့မှအဝင်ထွက်တွေကျွန်တော်တို့စစ်ဆေးလေးရရှိပါတယ်အ
ဲ့တော့ဒီခြံစည်းရိုးတစ်လျှောက်မှာအခုလိုဟိုအခိုင်မှာပေါ့နော်ဟိုတန်ဆူးကျိုးတွေကာထားတဲ့အပြင်ကိုတခြားဘလို့ပုံမှန်ကင်းလှည့်မှုရှိတယ်လဲဆိုတာလေးတစ်ချက်လောက်ရှင်းပြပေ
းပါဟုတ်ကဲ့ကျွန်တော်တို့ခြံစည်းရိုးတစ်လျှောက်ကျွန်တော်တို့မှာတော့ကျွန်တော်တို့ရင်တင်လှည့်ကင်းလေးရှိပါတယ်ကျွန်တော်တို့ဆိုင်ကယ်နဲ့လှည့်တာလည်းရှိပါတယ်ခြေလင်းလှည့်ကင်းလေးရှိပါတယ်ညအချိန်မှာတော့ကျွန်တော်တို့ကင်းပုံးဝစ်တာတို့ကျွန်တော်တို့လှည့်ကင်းနေနဲ့ကျွန်တော်တို့ဒါစိုးမိုးပြီးတော့မှမပြတ်စိုးမိုးပြီးတော့မှတစ်ခုနဲ့တစ်ခုတစ်ဖွဲနဲ့တစ်ဖွဲချိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်လေးရှိပါတယ
်အခုဒီရက်ပိုင်းနေမှာဟိုပြောများနေတဲ့ကိစ္စပေါ့နော်အဲ့ဒါကတော့ဒီမလေးရှားဒါမှမဟုတ်လို့ရှင်ထိုင်းနိုင်ငံရေပိုင်နဲ့တည်းအတွင်းမှာမြန်မာဘက်ကနေပြီးတော့ထွက်လာတဲ့ခိုးသင်္ဘောတွေနဲ့လူမှောင်ခိုးသင်္ဘောတွေဆိုပြီးတော့မိတယ်ဒါမှမဟုတ်ပင်လယ်ထဲမှာမျောနေတဲ့လူတွေ9000ကျော်လောက်မျောနေတယ်ဆိုပြီးသတင်းတွေထွက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ရောက်နေရတဲ့အကြောင်းရင်းကလည်းဒီဟိုပင်လယ်မှာမျောနေတဲ့လူတွေဟာမြန်မာပြည်ဘက်ခြမ်းကနေထွက်လာတဲ့သူတွေဖြစ်နိုင်သလားဆိုတဲ့အချက်ကိုကျွန်တော်တို့လေ့လာဖို့ပါအဲ့တော့ဒီခြံစည်းရိုးတွေခတ်ထားတဲ့ကြားရရနေပြီးတော့ဗမာပြည်ဘက်ကထွက်နိုင်လားမေလာလာဘလောက်ထိရှိလဲခင်ဗျအ
ဲကျွန်တော်တို့ဟိုကျွန်တော်တို့အပိုင်ရင်ဖြစ်တဲ့ကျွန်တော်တို့မောင်းတော်ခရိုင်အပိုင်မှာတော့ကျွန်တော်တို့ထွက်လို့မရပါဘူးကျွန်တော်တို့ထွက်တာတိုင်းလည်းကျွန်တော်တို့ရွာမှာတယောက်ရော့တာနဲ့ကျွန်တော်တို့တယောက်တိနိုင်တဲ့အမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ်ကျွန်တော်ခုနပြောတဲ့ချန်စီယိုတို့၆လဲကျွန်တော်တို့ပိတ်ဆို့ထားတာဖြစ်တဲ့အတွက်ထွက်လို့မရပါဘူးလာတူပဲချောင်းပေါက်တွေမှာလည်းကျွန်တော်တို့အုံအထွက်တွေကိုကျွန်တော်စစ်ဆေးပြီးတော့မှဒါဆေးလွတ်တာဖြစ်တဲ့အတွက်ဟလာကျွန်တော်ဒါလည်းဆေးလွတ်တာလည်းကျွန်တော်တို့ငါးဖန်းနဲ့ဆက်လီအသေးလေးတွေပဲဖြစ်ပါတယ်ကျွန်တော်တို့ဒီကနေကျွန်တော်တို့ပိုင်းဧရိယာထဲမှာတော့မောင်နှုတ်ခင်ထဲမှာတော့ဒါလုံးဝလာကျွန်တော်တို့ထွက်တာမရှိပါဘူးမြတ်အ
ဲ့တော့ဒီခြံစည်းရိုးခတ်ထားပြီးတော့အချိန်ကဘယ်နှစ်ခုနှစ်လောက်ကစားလဲခင်ဗျာ
အလွန်ခဲ့တဲ့3နှစ်လောက်ကမှစပြီးတော့မှအစပြုပြီးတော့မှခတ်တာပါအ
ဲ့တော့ဒီခတ်ထားပြီးတဲ့နောက်ပိုင်းမှာအဝင်ထွက်နဲ့ပတ်သက်လို့တခြားထူးထူးခြားခြားဖြစ်စဉ်လေးတွေဘာတွေညှရှိခဲ့လဲ
ကျွန်တော်တို့မရှိပါဘူးတာမန်ဟိုမှုကင်းဖြစ်တဲ့မူရီစီဝါတို့ဒါခို့ထုတ်တဲ့အားလေးတွေဒါကျွန်တော်တို့ပက်ထရိုအလှေတွေကနေကျွန်တော်တို့ဖန်ဆီးရမိတာရှိပါတယ်ချောင်းပေါက်ဝါတွေမှာဒီလိုပဲငါးဖန်းဆက်လေရောင်ဆောင်ပြီးတော့မှထွက်တဲ့ခါလေးကျွန်တော်တို့စီစီရင်နဲ့ဒါမွေးစီဝါတို့ဒါတို့ဖမ်းပြတာပဲရှိပါတယ်ထူးခြားပြည့်စင်နေများနေတော့ဒီဓမြတိုက်တဲ့ကျွန်တော်တို့နိုင်ငံတွေကိုဘင်္ဂလားဒေ့ရှ်ကနေပြီးတော့မှအာကျွန်တော်တို့လာပြီးတော့မှဟာဓမြတိုက်တဲ့ဖြစ်စဉ်တွေရှိပါတယ်ဒါလေးကျွန်တော်တို့ဒါဖမ်းဆီးပြီးတော့အရေးယူခဲ့တဲ့ဖြစ်စဉ်တွေပဲရှိပါတယ်တီးခြားကျွန်တော်တို့ဘက်ကနေပြီးတော့မှဒါဒီခုနပြောလို့လေစီဒုက္ခတဲ့အဖြစ်နဲ့သွားတာကျွန်တော်တို့ရှိမှမရှိပါဘူးကျွန်တော်တို့လည်းနေ့စဉ်ကျွန်တော်တို့ဆွဲတင်စင်းနဲ့ကျွန်တော်တို့ဒီလူဦးရေကိုကျွန်တော်အမြဲတမ်းဆစ်ဆေးနေတာဖြစ်တဲ့အတွက်ကျွန်တော်တို့ထက်ကရော့သွားတဲ့အာမရှိပါဘူးအလားတူပဲကျွန်တော်တို့ဒုက္ခစကံကျွန်တော်တို့ပိုင်းထဲမှာနှစ်ခုရှိပါတယ်နှစ်ခုမှလည်းကျွန်တော်တို့ဆွဲတင်စင်းလုပ်ပြီးတဲ့ဟာကျွန်တော်ဆင်းဆစ်လိုက်တဲ့ခါမှဒါကျွန်တော်တို့နှစ်ယောက်ပဲဒါရော့တာရှိပါတယ်တေတာတစ်ယောက်နဲ့ဟာကျွန်တော်အမှုဖြစ်ပြီးတော့မှဒါထွက်ပြေးသွားတဲ့တစ်ယောက်ဒါနှစ်ယောက်ပဲဒါရော့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်ကျွန်တော်လုံးဝကျွန်တော်တို့ဘက်ကကျွန်တော်တို့မောင်းတော့ခဲ့နေမှာကျွန်တော်တို့ဒီအင်အားရော့သွားတာကျွန်တော်တို့ထူးခြားခြားရော့သွားတာမျိုးမရှိပါဘူး
ဒီလူကြီးအနေထားရဆိုရင်ရောဒီနယ်မြေထဲမှာကဟိုဒီတိုင်းရင်းသားနဲ့ဒီမွတ်စလင်တွေကြားထဲမှာဘလို့အနေထားမျိုးလောက်ရှိလဲခင်ဗျာ
ကျွန်တော်တို့တိုင်းရင်းသား100ရိုင်လုံးပဲရှိပြီးတော့မွတ်စလင်ဥကြီးကကျွန်တော်တို့90ရိုင်လုံးရှိပါတယ်ဒီမှာကျွန်တော်တို့ဒါကျွန်တော်တို့ရဲ့ဆွဲတင်စင်အင်အားရဒီတိုင်းကျွန်တော်တို့အားလုံးပေါင်းမှာ73ရိုင်လုံးဒါကျွန်တော်တို့တိုင်းရင်းသားရှိပြီးတော့မှဂျန်နဲ့ဒါတော့ကျွန်တော်89ရိုင်လုံးကဒါဒီပင်လီကျွန်တော်တို့မွတ်စလင်ဝင်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ဒီနေ जा ဆောင်ရဲတပ်ဖွဲ့ဒုတိယကုကဲရီမူရဲမူကြီးဦးမျိုးဆွေကိုဒီဗီဒီယိုမြန်မာပိုင်းဌာနမူဦးတန်းလွင်ထွန်းကနေပြီးတော့ကိုယ်တိုင်တွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ဆွန်လ၄ရက်ကြာတာရင်းညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးဦးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဗီယူအမေရိကန်တန်ရဲ့2015ခုနှစ်ဇွန်လ4ရက်ကြာတာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလံမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်သွေးလုံးတုပ်ကွေးယောဂအန္တရာယ်အကြောင်းကိုတင်ပြမယ်ကျန်းမာရေးကဏ္ဍလွတ်တော်ကိုယ်စားလှယ်ရွေးဝဲနဲ့တမရရွေးဝဲတွေအကြောင်းကိုနားဆင်ရမယ့်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တွေအပြင်အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
စလုံးကလည်းကျွန်တော်ယူနာကိုချိန်နေတာပေါ့နော်ချိန်ပြီးတစ်ခွက်ရှိနေနေဆိုတော့ကျွန်တော်တို့လည်းကြော်လဲမှာဒီရေးပေါ့အဲ့ကြောင့်ခလေး
မြမစစ်တပ်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာမကြာခင်မှာနားဆင်နိုင်ပါတယ်ဒီအကြောင်းနဲ့အတူတိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါအခုရင်ဆုံးကတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာအခုလိုမိုးရင်းရသည်ဆိုရင်သွေးလွန်တုတ်ကွေးယောဂအဖြစ်များလေးရှိသလိုဒီနေ့အထွေမှာတော့ဒီယောဂဖြစ်ပွားမှုဟာပိုပြီးတော့ဆိုးလာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဘာကြောင့်ပါလဲ။သွေးလွန်တုတ်ကွေးယောဂကြောင့်အသက်ဆုံးရှုံးရတဲ့အခြေအနေနေပါအောင်ယောဂဖြစ်ပွားမှုကိုစောစောသိအောင်လို့စောစောကုသမှုခံယူပြီးတော့ဆေးရုံတက်တဲ့လူနာတွေဆိုရင်လည်းဆေးရုံကြိုပြီးတော့ပို့ထားတဲ့အကြောင်းဆေးသက်တို့တက်ကလေးချမ်းမာပညာဌာနအငင်းစားဌာနမှပါမောက္ခဒေါက်တာဆုံးကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာဆုံးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးကျလာပြီဆိုတော့ဒီဖြစ်လေရှိပြီးတော့အသက်အန္တရာယ်ရှိလေရှိတဲ့သွေးလွန်တုတ်ကွေးယောဂဆရာကြီးဒီနှစ်မှာအဖြစ်များနိုင်တဲ့အနေအထားရှိလား
ဟုတ်ကဲ့သွေးလွန်တုတ်ကွေးရသည်3-4နှစ်တခါဖြစ်များလေရှိပေါ့နော်2013မှာတော်တော်ပြင်းပြင်းထန်ထန်များများဖြစ်ပြီးတော့2014မှာတော့တော်တော်လေးနည်းတယ်လို့ဆိုရပါမယ်ခု2015နဲ့ပတ်သက်လို့တော့ကျွန်တော်ထင်တယ်အခုမနစ်က2014တက်တော့ပို့ပြီးတော့တွေ့လာတယ်နောက်တစ်ခါကျွန်တော်တို့ရဲ့ပတ်ဝန်းကျင်နိုင်ငံတွေမှာလည်းဖြစ်ပွားတာများတော့တော်တော်လေးတော့ဖြစ်ပွားမှုရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်ပိုများလာနိုင်တဲ့အလားအလာရှိတဲ့အတွက်တေပြောက်နိုင်တဲ့အနေအထားရောဆရာကြီးဒီပြီးခဲ့တဲ့နှစ်တည်းနဲ့ဒီနှစ်မှာဘယ်လိုအနေအထားမျိုးတွေရှိနိုင်လဲ
ဟိုဒီသွေးလွန်တုတ်ကွေးစဖြစ်ကစားပေါ့နော်1980 80လောက်ကတော့တော်တော်လေးကိုအနေရှိတယ်တေပြောက်နှုန်းလည်းများပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ဒီသွေးလွန်တုတ်ကွေးမှာခန္ဓာကိုယ်ထဲမှာဘယ်လိုပြောင်းလဲမှုရှိတယ်ဒါတွေကိုသိလာတဲ့အခါမှာကုသမှုလေးတွေလည်းပိုပြီးတော့ကောင်းမွန်တဲ့ဉာဏ်ဉာဏ်ချက်တွေရှိလာတော့ဒီပြောက်တဲ့နှုန်းကတော့နည်းလာပါတယ်။ဒါမှလည်းဒီပြောက်တာတော့ရှိတုံးပေါ့နော်။ဒါကြောင့်မို့ကျွန်တော်သတိထားပြီးကြည့်ဖို့လုပ်ပါတယ်။စောစီးတိပြီးတော့စောစောစီးကုသနိုင်လို့ရှိရင်လည်းဒီပြောက်တဲ့နှုန်းကတော်တော်ကြီးနည်းတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အခုလိုဒီတေးပြောက်နိုင်တဲ့အနေထားနည်းအောင်ပေါ့ဆရာနော်။ဒီအခုလိုစောစောစီးစီးတိဖို့ကဘာကြောင့်အရေးကြီးရလဲဆရာ
။တွေးလန့်တူကွေးဖြစ်ပေါ်တဲ့ချုပ်ကလေးတွေမှာဒီတွေးလန့်တဲ့အခြေအနေရောက်ပါတယ်။တွေးကြောတွေမှာရှိတဲ့တွေးရည်ကြီးကတွေးကြောငယ်လေးများရောင်ရမ်းညောင်းအပြင်ကိုထွက်သွားတယ်ပေါ့နော်။အဲ့ခါမှာခန္ဓာကိုယ်ထဲမှာသွေးလက်ပါမှုမရှိတော့အဲကြတော့လူကလုပ်ငန်းဆောင်တာတွေမလုပ်နိုင်ဘူးအဲ့ဒါကိုရှင်လက်တွေအေးဆက်ပြီးသွေးချိန်တွေကျပြီးတော့တခါတည်းကြာဝန်ဆိုင်တွေဖြစ်ပေါ့နော်အဲ့ဒါကိုသွေးလန့်တယ်လို့ခေါ်ပါတယ်အဲ့လိုမျိုးသွေးလန့်ချိန်ကိုမတိဘဲနဲ့ကြာသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲ့ဒီခါမှာသက်ဆုံးရှုံးမှုဖြစ်နိုင်ပါတယ်အဲ့ဒီအချိန်ကဒီ24နာရီ48နာရီကြာနိုင်တယ်ပေါ့နော်ဒီအချိန်မှာကျွန်တော်ကဒီသွေးကြောလက်ပတ်မှုကောင်းလာအောင်သွေးကြောတွေကိုစားရည်ပေါ့နော်ပြန်ထည့်ပေးရတယ်ဒါကိုထိမ့်သိမ့်ပြရတော့အဲ့ဒါကိုထွက်တဲ့နှုံးနဲ့လိုအပ်တဲ့လောက်ကိုချိန်ပြီးထည့်ပြရအဲ့လိုထည့်တာမှန်လို့သွေးလန့်တာကြာကြာမဖြစ်ရင်သွေးယိုတာပဲမဖြစ်ပါဘူးသူချိန်တန်တဲ့အခါပြန်ကောင်းသွားတယ်ပေါ့အဲ့ဒါကြောင့်မို့သူကစနစ်တကျလုံနိုင်ဖို့စောစီးစီးသွေးလန့်တုတ်ခွေးခက်တာကြိုတိဖို့ဆေးရုံတင်းတဲ့ကလေးတွေဆေးရုံမှာတင်ထားဖို့အဲတကယ်သွေးလန့်တာဖြစ်ရင်လည်းစနစ်တကျကုသဖို့အင်မတန်ရေးကြီးပါတယ်ဒီနည်းအားဖြင့်ကျွန်တော်တို့တည်ပြောက်ဖို့ကာကွယ်နိုင်ပါတယ်ရှော့ချနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးစောစောစီးကြိုတိဖို့အတွက်ဘလို့အချိန်တွေမျိုးမှာသွေးလွန်တုတ်ခွေးလို့သတ်မှတ်နိုင်မလဲ
သွေးလွန်တုတ်ခွေးရဲ့လက္ခဏာတွေပေါ့အဓိကတော့ဖျားပြီးတော့ကိုယ်လေးလက်တွေကိုက်တယ်ခေါင်းကိုက်တယ်ကမ္ဘာကျမရေဖွဲကသွေးလွန်တုတ်ခွေးဖြစ်နိုင်ခြင်းရှိတာဘလို့သတ်မှတ်ထားလဲဆိုတော့သွေးလွန်တုတ်ခွေးဖြစ်ပွားတဲ့နေရာမှာနေဘူးတဲ့ပေါ့ဒါဆိုတော့ကျွန်တော်ကပမာနိုင်ငံအနေနဲ့ဒါထုတ်ပြောစရာမလိုဘူးနောက်ဖျားပြီးတော့သူရဲ့အောက်ကချက်လက်တွေကနှစ်ချက်ရှိရမို့အဲ့မှာပြူရာအန္တရာယ်ရှိတယ်တစ်ချက်ခန္ဓာကိုယ်မှာအပိတ်နေထွက်တာရှိတယ်နှစ်ချက်ပေါ့နော်ပြီးရင်ကိုယ်ရည်လက်တွေကိုက်ခဲတာပေါ့နော်ဒါရှိတယ်အဲကျွန်တော်တို့ဆရာဝန်တွေ တွေးချိန်နဲ့ကြိယာလေးနဲ့ပတ်ပြီးတော့၅မိနစ်ထားပြီးစမ်းတဲ့ hashtag positive ဖြစ်တာရှိတယ်။နောက်တွေးစစ်ကြည့်ရင်တွေးပြူနေတာနဲ့အန္တရာယ်လက္ခဏာလို့ကျွန်တော်တို့သတ်မှတ်တဲ့အချက်တွေရှိတဲ့ဆိုရင်အဲ့ဒီကနှစ်ခုရှိရင်တွေးလွန်တကွေလို့သတ်မှတ်လို့ရပါတယ်။အဖြစ်နိုင်ခြေရှိတယ်လို့သတ်မှတ်တယ်ပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီတွေးလွန်ရတကွေလို့သတ်မှတ်နိုင်ချိန်မှာဒီစသောစစ်တီကုသမှုခံယူဖို့အရေးကြီးတာပါဆရာ။နော်ဒီနေရာမှာဆရာရေ
။ဟုတ်ကဲ့
။ဒီတွေးလွန်တကွေ
ချက်တိုင်းသတ်မှတ်ရမယ့်အနေနဲ့ပြသဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။ခုနကဆရာပြောတဲ့ဒီပြင်းထန်တဲ့အဆင့်ပေါ့နော်။တွေးလန့်တဲ့အနေအထားဒီမရောက်ခင်မှာရောဆရာသိနိုင်တဲ့လက္ခဏာမျိုးတွေရှိလား
ရှိပါတယ်ခင်ဗျာဒီခုနကျွန်တော်ပြောတဲ့တွေးလွန်တကွေဖြစ်နိုင်ခြေရှိတယ်လက္ခဏာတွေပြင်ဒီအန္တရာယ်လက္ခဏာတွေဆိုတာရှိပါတယ်ဘာလဲဆိုတော့ပိုက်နာတယ်ပုံမဘိုက်ကိုကျွန်တော်လက်နဲ့ဖိကြည့်လိုက်ရင်အရန်နာတယ်နောက်တစ်ခါဇက်တိုက်အန်တယ်နည်းနည်းအန်နာမဟုတ်ဘဲနဲ့အမြဲတမ်းဆက်မပြတ်အန်တယ်ပေါ့ဘာမှမဝင်ဘူးပေါ့နော်နောက်တစ်ခါနှာခေါင်းသွေးရှန်နာတို့တော့ဒီကော်ဖီအောင်အန်နာတို့စတဲ့တွေးရတဲ့လက္ခဏာတွေရှိတယ်နောက်တစ်ခါတော့ရံမိန်နေပေါ့ဒါမိန်နေပြင်တရားဝန်ထမ်းဖြစ်တယ်ပေါ့နော်ဆရာဝန်နေနဲ့စမ်းကြည့်ရင်တော့ဒီအသေးကြီးနေတာရှုပ်ထဲမှာရေးရှိတာဒါမျိုးတွေကလည်းရေးကြည့်တဲ့ဟိုအန္တရာယ်လက္ခဏာတွေဖြစ်ပါဒီအန္တရာယ်လက္ခဏာရှိတဲ့ကလေးတွေကတွေးလန့်တကွေးရဲ့အန္တရာယ်ဖြစ်တဲ့ဒီတွေးလန့်ခြင်းအဆင့်ကိုရောက်သွားတတ်တယ်ပေါ့နော်ဆက်ဖြားပြီးတော့3ရက်က5ရက်တွင်မှာတွေးလန့်တဲ့လက္ခဏာဖြစ်ပါတွေးလန့်နေဆိုတာဒီတွေးချိန်ကျသွားတာပေါ့နော်ကလေးဖြစ်ဖြစ်လူကြီးဖြစ်ကြည့်လက်တွေအေးဆက်သွားတဲ့ကြောင်ကန်းဖြစ်တယ်ဒါအမိန်နဲ့ပေါ့အဲ့ဒါကအဖျားကျပြီးမှဖြစ်ပါအဖျားကျပြီးတော့မလန်းမဆန်းဖြစ်တယ်ပေါ့နော်အဲ့ဒါဆိုသွေးလန့်တဲ့ချိန်မှာအဲ့လိုမျိုးသွေးလန့်ချိန်ကိုမတိဘဲနဲ့ကြာသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲ့ဒီခါမှာအသက်ဆုံးရှုံးမှုဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီအသက်ဆုံးရှုံးမှုမရှိအောင်ဘာတွေလုပ်တင်လဲဆရာ
ဒီယာဒီမှာဖျားလို့ရှိရင်ထူးထင်ဖျားပြီးတော့အဖျားကြည့်တယ်မိန်တယ်ဆိုလို့ရှိရင်သွေးလွန်တကွေဖြစ်နိုင်ကြောင်းဆိုတာကဒီကျန်းမာရေးဝန်ထမ်းတွေရောမိဘတွေရောတတိထားနေလို့လိုပါတယ်။အဲ့တော့သွေးလွန်တကွေခုံမဟုတ်ဆိုတာစမ်းသပ်ဆစ်ဆူလိုပါတယ်။ခုနကကျွန်တော်ပြောတဲ့သွေးလွန်တကွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်လက်တွေအန္တရာယ်လက္ခဏာတွေကိုကြိုသိဖို့လိုပါတယ်။အဲ့လိုသိရသွေးလွန်တကွေလို့သတ်မှတ်လို့ရတဲ့ကလေးတွေအထူးသဖြင့်အန္တရာယ်ဖြစ်နိုင်တဲ့ကလေးတွေကစိတ်ုံတင်ထားဖို့လိုပါတယ်။ဘယ်လိုလူတွေမှာစိတ်ုံတင်မလဲပေါ့နော်။အဲ့ခုနကျွန်တော်ပြောတဲ့သွေးလွန်တကွေဖြစ်နိုင်ပြီးတော့အန္တရာယ်လက္ခဏာရှိတဲ့လူတွေအကုန်လုံးစိတ်ုံတင်ရမယ်။နောက်တစ်ခါပါလဲဆိုလို့ရှိရင်ဒီလိုလက္ခဏာတွေမရှိတော့ညာလေတွေးလွန်တကွေဖြစ်ရင်ကုဝါခက်တတ်တယ်ပေါ့ဥပမာစင်အသက်သိငယ်လုံးအားကြီးတဲ့တစ်နှစ်အောင်တရားဝါလုံးနဲ့ကလေးဝါလုံးနဲ့ကလေးကြလဲအကျော်စီးပါရှာဝါတော်တော်ခက်တတ်တယ်လေဒါပေမဲ့မျိုးရပါသူရနေယောဂါပေါ့နော်တလက်စီမီးယားပေါ့ဒါမျိုးစင်တွဲနေတာတို့စီးချိုနဲ့တွဲတာတော့ကျွန်တော်ကလေးမှာတော်တော်နည်းပါတယ်ဒီပြေကြောက်ကယောဂါလိုမျိုးနည်းနောက်တစ်ချက်ကလည်းဒီတွေးလွန်တကွေမှာအရေးကြီးတဲ့အဆင့်ကိုရောက်ပြီဆိုတာတစ်ခါလေရောက်မှသိတာပေါ့အဲ့ကြတော့ညာကြီးမင်းကြီးလိုအမျိုးဆေးရုံကိုလာဖို့မဖြစ်နိုင်တဲ့ဟာမျိုးပေါ့ဥပမာပြင်ဒီရန်ကုန်ပြင်ပမှာပဲနေတယ်။ဥပမာလိုင်သာမှာနေတယ်၊လေခွန်းထဲမှာနေတယ်။ညာဒီရင်တို့ဆေးရုံပြေးလာလို့မရနိုင်တဲ့အခြေအနေမျိုးတွေ။အဲ့လိုသွားလာရခက်ခဲရင်လည်းဆေးရုံတင်ထားဖို့လိုပါတယ်။ကျွန်တော်တို့ကလည်းဆေးရုံဆေးကမ်းမှာခမလတ်စောင့်ကြည့်ဖို့လိုပါတယ်။တွေးလန့်တာဖြစ်ရင်ဖြစ်တဲ့အတိုင်းကုမယ်ပေါ့နော်။အဲ့ဒါလည်းတကယ်တော့24နာရီမပြတ်စောင့်ကြည့်နိုင်တဲ့ဆေးရုံမှာပဲလုပ်လို့ရပါတယ်။အဲ့ကွာသွေးနဲ့သွေးရည်ကြီးပေါ့နော်ဒါပေးနိုင်တဲ့ဆေးရုံပြီးလို့ရှိရင်သွေးပြည့်ကျဲနှုံပစ္စည်းကိုအချိန်ခါမလတ်ပေါ့တိုင်းတနိုင်တဲ့နေရာမျိုးမှာမှဒီကုသမှုကလုပ်လို့ပူလွယ်ပါလိမ့်မယ်အာနှမဆိုရင်တော့ဒီတိုင်းမှန်ပြီးတော့လုပ်ရမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အဝေးမင်းစီစဉ်တက်ဆက်တဲ့ကျမရေကနာကိုနားဆင်ခဲ့ကြရတာပါရှင်တိုင်းဒေသတွေကသတင်းတွေကိုစုစည်းတင်ပြပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနောက်ပိုင်းမှာထုတ်လင်းပေးဖို့ရှိပါသေးတယ်။အခုတင်ဆက်ပေးမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါ။လာမယ့်အထွေထွေရွေးကောက်ပွဲဟာသမရအစိုးရကိုတင်မြှောက်မဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုရွေးကောက်တင်မြှောက်တဲ့မဲဆန္ဒပေးပွဲသာဖြစ်ပါတယ်။လွှတ်တော်မှကျင်းပတဲ့သမရရွေးကောက်ပွဲမှာအနိုင်ရသူကသာအစိုးရတစ်ကိုဖွဲ့စည်းနိုင်မှာဖြစ်ကြောင်းဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရရှင်။
တော်ရွေးကောက်ပွဲကျင်းပဖို့၅လလောက်သာလိုတော့တာမို့ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုနိုင်ငံရေးပါတီတွေပြင်ဆင်နေပြီဖြစ်ပါတယ်။ဒီကိုယ်စားလှယ်တွေရွေးကောက်ပွဲနိုင်လို့လွတ်တော်ထဲရောက်သွားတဲ့အခါမှာသမရကိုရွေးချယ်တင်မြှောက်ပါလိမ့်မယ်။သမရဟာလွတ်တော်ကိုယ်စားလှယ်ဖြစ်เสียမလို့ဘူးလို့အခြေခံဥပဒေပုံမှန်60ကငယ်ကဆိုတာမို့လွတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းသမရအဖြစ်လွတ်တော်ကတင်မြှောက်နိုင်ပါလေ။သမဏကလည်းအစိုးရဖွဲ့စည်းပြီးတဲ့အခါမှာလွတ်တော်ကိုယ်စားလှယ်မဟုတ်သူတွေကိုပါဝင်ကြီးခတ်နိုင်ပါတယ်။ အထွေထွေရွေးကောက်ပွဲဟာအစိုးရအသစ်ကိုဖွဲ့စည်းနိုင်တာမဟုတ်ဘဲလွှတ်တော်ကသာသမ္မတအသစ်ကိုတင်မြှောက်နိုင်ပါတယ်။သမ္မတမရွေးမီဒုသမ္မတကိုအရင်ရွေးရပါတယ်။ပြည်သူ့လွှတ်တော်အယတ္တအမတ်ပါဝင်တဲ့အစုအဖွဲ့အမျိုးသားလွှတ်တော်အမတ်ပါဝင်တဲ့အစုအဖွဲ့နဲ့စစ်တပ်ကိုယ်စားလှယ်အဖွဲ့စတဲ့အဖွဲ့၃ဖွဲ့ဟာဒုသမ္မတ၃ဦးကိုအရင်ဆုံးရွေးရပါတယ်။ရွေးချယ်ထားတဲ့ဒုသမ္မတ၃ဦးတမတ်ချက်နဲ့ညီမညီလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေပါဝင်တဲ့အဖွဲ့ကစည်းစိမ်ရပါတယ်
။လွှတ်တော်အစုအဖွဲ့၃ဖွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဒုသမ္မတ၃ဦးကိုလွှတ်တော်ကိုယ်စားလှယ်အားလုံးကဆန္ဒမဲပေးပြီးမဲအများဆုံးရသူကိုသမ္မတအဖြစ်တင်မြှောက်ပါတယ်။လွှတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းဒုသမ္မတအဖြစ်တင်မြှောက်နိုင်တယ်လို့ခြေကံဥပဒေပုံမှ60ဂါငယ်ကဆိုထားတာမို့ဒီကိစ္စကိုဥပဒေကြောင်းအရရှင်းလင်းဖို့လိုပါတယ်2018တုန်းကတော့ပြည်သူ့လူထုအမတ်တွေတင်မြှောက်တဲ့ဦးသိန်းစင်က480မဲစစ်တပ်ကိုယ်စားလှယ်တင်မြှောက်တဲ့ဦးတင်အောင်မြင့်ဦးက182မဲအမျိုးသားလူထုအမတ်တွေတင်မြှောက်တဲ့ဒေါက်တာဆိုင်းမောက်ခန်းက85မဲရတဲ့အတွက်ဦးသိန်းစင်ကသမရအစိုးရကိုဖွဲ့စည်းနိုင်ပါတယ်ဦးသိန်းစင်အစိုးရထဲမှာလူထုကိုယ်စားလှယ်မဟုတ်တဲ့စစ်ဘု3ဦးနဲ့အရသား4ဦးပါဝင်ပါတယ်
ရွေးကောက်ပွဲနိုင်တဲ့ပါတီကအစိုးရမဖွဲ့နိုင်ပေလွှတ်တော်ကရွေးချယ်တင်မြှောက်တဲ့သမရကသာအစိုးရဖွဲ့နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာပါတကယ်တော့ရွေးကောက်ပွဲအနိုင်ရပြီးမြင်နိုင်ငံရေးအာဏာမရနိုင်အောင်တပင်လှုပ်ထားတာဖြစ်ပါတယ်ဥပမာ NLD ပါတီဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအများစုကိုရမယ်ဆိုရင်သမရလောင်းဖြစ်မဲ့ဒုသမရတဦးကိုရွေးချယ်တင်မြှောက်ဖို့လိုပါတယ်သမတ်ချက်နဲ့မငင်းလို့ဒေါ်စားစုကြည်ကိုဒုသမရအဖြစ်ရွေးချယ်ခွင့်မရှိဘူးဆိုရင်အခြေခံဥပဒေပုံမှ60ဂန်းငယ်အရာကာကြုံဟောင်းဥတင်ဥလူပုဂ္ဂိုလ်မျိုးကိုဒုသမရအဖြစ် NLD ပါတီကရွေးချယ်တင်မြှောက်နိုင်ပါတယ်ဥတင်ဥသမရဖြစ်လာရင်ကာကွယ်ရေးပြည်ရေးနဲ့နေဆက်ရေးရာဌာနတွေကလွှဲပြီးကြိုက်တဲ့လူကိုဝင်ကြီးခံနိုင်ပါတယ
်သမရလောင်းဖြစ်မဲ့ဒုသမရကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်အုပ်စုဟာပြည်သူ့လွတ်တော်အမျိုးသားလွတ်တော်တွေနဲ့ဒန်းလူကြီးတူဖြစ်နေပါတယ်။ဒါကြောင့်မို့စစ်တပ်ကိုယ်စားလှယ်ဟာအခြေခံဥပဒေပြင်ဆင်တဲ့ကိစ္စမှသာဩဇာအာဏာရှိနေတာမဟုတ်ဘဲသမရရွေးချယ်တင်မြှောက်ရမှာလည်းအရေးပါနေပါတယ်။စစ်တပ်ကိုယ်စားလှယ်တွေတင်မြှောက်သူဟာဒုသမရတနေရာကိုအမြဲတမ်းရရှိနေမှာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးဟာဒုသမရတဦးရွေးချယ်တင်မြှောက်နိုင်တဲ့အပြင်သမရတင်မြှောက်ပွဲမှာလည်းဆန္ဒမဲပေးနိုင်ပါတယ်။အယက်သားအမတ်နေရာတွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လက်နေတာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းယာကိုင်နှုံးပြစ်ရှိနေတာကလည်းတပန်းတာနေပါတယ်
။သမရရွေးချယ်တင်မြှောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကမဲဆန္ဒပေးကြမှာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးနဲ့ရွေးကောက်ပွဲနိုင်တဲ့အမှတ်498ဦးပေးတဲ့ဆန္ဒမဲကိုအများဆုံးရသူဟာသမရအသစ်ဖြစ်လာပါလိမ့်မယ်။ပြည်ခဲ့တဲ့သမရရွေးပွဲကိုကြည့်ရင်ဆန္ဒမဲအများဆုံးရသူဟာသမရဖြစ်လာပြီးသူ့လောက်မဲမရသူနှစ်ဦးဟာဒုသမရဖြစ်လာကြပါတယ်ဒုသမရတွေမှာမဲပူရသူကသာယာယီသမရလုတ်ပိုင်ခွင့်ရှိပါတယ်ရွေးကောက်ပွဲကျင်းပပြီး၃လလောက်ကြာမှသမရတင်မြှောက်တဲ့အတွက်လွှတ်တော်တွေမှာစည်းရုံးရေးဆင်းပြီးအပေးအယူလုပ်ဖို့အချိန်အများကြီးရှိပါတယ်လွန်ခဲ့တဲ့ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးဟာပြည်သူ့လွှတ်တော်မှာ222ဦးအမျိုးသားလွှတ်တော်မှာ124ဦးစုစုပေါင်း346ဦးအနိုင်ရရှိခဲ့ပါတယ်ကျန်တဲ့အယတအမတ်152ဦးနဲ့စစ်တပ်ကိုယ်စားလှယ်166ဦးပေါင်းလိုက်ရင်318ဦးသာရှိတဲ့အတွက်ပြီးခိုင်ဖြိုးကိုမမီပါဘူးသမရအရေးချင်းတတ်မှတ်ချက်ကိုပြင်ဖို့အလားအလာမရှိသလောက်ဖြစ်နေတာမို့ NLD ပါတီဟာရွေးကောက်ပွဲဝင်မယ်ဆိုရင်ဒုသမရအဖြစ်ရွေးချယ်တင်မြှောက်မဲ့ပုဂ္ဂိုလ်ကိုတတ်မှတ်ဖို့လိုပါတယ်ဒါလို့မလုပ်နိုင်ဘူးဆိုရင်လက်ရှိအခြေအနေမှာNLD ပါတီဝင်တွေဟာလွတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရရှိလိုက်ရင်တောင်းသမ္မတအစိုးရအသစ်ဖွဲ့စည်းနိုင်မှုအလားအလာအလွန်နည်းနေပါလေခင်ဗျာ
။ဥောက်ခင်တဲ့အတူကိုကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါရှင်။တိုင်းရင်သတင်းတော်အစီအစဉ်ကိုမထုတ်လင်းခင်မှာလာမယ့်ဒီစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုတော်ရရှင်ကိုကြိုတင်အသိပေးချင်ပါတယ်ရှင်။
ရှိမြက်မြကီအမျိုးသားစီယုံ KNU ဌာနချုပ်ရှိတဲ့လော်ခီလာမှာအခုလက်ရှိကျင်းပနေတဲ့တိုင်းသားညီလာခံအတွင်းအစိုးရနဲ့လုံမဲ့တနင်္ဂနွေအတိုင်းတာပြစ်ခတ်ရက်စေးရေး NCA သဘောတူညီချက်အပေါ်မှာတိုင်းသားခေါင်းဆောင်တွေကြားမှာအမြင်မတူမှုတွေတွေ့နေရပါတယ်မြန်မာအစိုးရကမျှော်မှန်းနေတဲ့ဒီနှစ်အတွင်း NCA သဘောတူညီချက်ရဖို့ဆိုတာဟာအခုဒီလော်ခီလာညီလာခံကနေပြီးတော့ဘလောက်ထိနှီးစပ်မှုရှိလာပြီလဲဆိုတာကိုဒီလာမဲ့စနေညပိုင်းဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ် ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိရဲ့ယူဆမိမိမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့ဒီတိုင်းရင်သတင်းလွှာအစီအစဉ်ထုတ်လွှင့်ပေးမယ့်အချိန်ပါ။နေကြာသေးတဲ့သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ပြည်နယ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တအန်းလက်နက်ကိုင်ဖွဲ့ TNL နဲ့ကိုကန့်တပ်ဖွဲ့တို့ကိုအစိုးရအနေနဲ့ပြည်ပရန်သူတွေအနေနဲ့မဆက်ဆံသင့်ဘူးလို့ UNFC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမန်လာကလောက်ကီလာတိုင်းရင်သားအစည်းအဝေးမှာပြောဆိုခဲ့ပါတယ်။တန်တန်နာမြဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေတပ်သားအဖြစ်ခေါ်ယူခဲ့တဲ့ဆိုတာနဲ့ပထမဆုံးအမျိုးသမီးပါတီတီထောင်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ဒီမှာကနန်းဟောင်ပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာဆွေရဆက်တက်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တဲ့တအန်းလက်နဲ့ကင်အဖွဲ့ TNLA နဲ့ကိုကန့်တပ်ဖွဲ့တို့ဟာ UNFC အဖွဲ့ဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတရားဝင်တိုင်းရင်းသားတွေဖြစ်တဲ့အတွက်အစိုးရအနေနဲ့ပြည်ပရန်သူတွေအနေနဲ့မဆက်ဆံတင်ဘူးလို့ UNFC ဥက္ကဋ္ဌဘိုချုပ်ကြီးအန်ဘန်လာကပြောပါတယ်။ပြည်အမျိုးသားစီယုံ KNU ထိမ့်ချုပ်နယ်မြေလော်ခိလာမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကင်တွေရဲ့ထိပ်ပြီးခေါင်းဆောင်တွေရဲ့ဒုတိယနေ့အဖွဲ့မိန့်ခွန်းမှာပြောကြားခဲ့ဖြစ်ပါတယ်။ဒါ့အပြင်တိုင်းရင်းသားရန်စုတွေထဲမှာသမရဦးသိန်းစိန်အစိုးရရဲ့ Federal ပြည်ထောင်စုတည်ဆော့ရေးကိစ္စကိုနားယောင်သူတချို့ရှိနေပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်း Federal လိုလိုရေးဆွဲထားပြီးနိုင်ငံရေးဆွေးနွေးတဲ့အခါကျမှနောင်တရတာမျိုးမဖြစ်ဖို့တတိထားတဲ့နယ်လို့ဗိုလ်ချုပ်ကြီးအန်ပန်လာကထည့်သွင်းပြောကြားသွားပါတယ်။ဒီလခံမှာလိလာသူအနေနဲ့ကဘာကုလာတမကအထွေထွေအသွင်းရေးမှုရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေနမ်ဘီယာပါဝင်တရုတ်နဲ့ဂျပန်တို့ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့တက်ရောက်ခဲ့ပါတယ်လောက်ခိလာမှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့ညီလာခံမှာတနင်္ဂနွေလို့အပြစ်ခတ်ရဆေးရေးသဘောတူစာချုပ်မှုကြမ်းကိုအတည်ပြုရေးကိစ္စနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စနဲ့ရှေ့လုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးသွားမှာဖြစ်ပါတယ်
ရှမ်းပြည်တောင်ပိုင်းမောက်မိုင်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကတတတိစုဆောင်ရမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတပ်သားပြည့်ဖြစ်ခေါ်ယူခဲ့တဲ့ပေါ်နိုင်ငံရေးပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာဒီလိုလှုပ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့ SNLD ပြောရေးဆိုခွင့်ရှိသူစိုက်လက်ကပြောပါတယ်SNLD ပါတီဝင်တွေကိုတတ်တတ်ခေါ်ဆောင်တဲ့ပေါ် SNLD ဘက်ကအကြောင်းကြားလာတာမျိုးမရှိသေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရပုံမူလာဆိုင်ကပြောပါတယ် RCSS SSA ကနေရှမ်းပြည်တောင်ပိုင်းမြောက်ပိုင်းမှာတတ်တတ်စုဆောင်နေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုဖြစ်ပွားနေပြီးဒေသတွင်းလူငယ်တွေထောင်ချီထွက်ပြေးတိမ်းရှောင်နေတယ်လို့ဗဲလန်ခရင်မန်းကင်ဒေသခံတွေကပြောပါတယ
်မြန်မာအစိုးရနဲ့ပြည်ထောင်စုအဆင့်အဖြစ်ခတ်ရဆေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ရဲ့လွယ်တိုင်းလျှံဌာနချုပ်မှာလူရင်အား1500ကျော်ရှိတဲ့စစ်တနန်းစင်းပွဲအခမ်းအနားတရကျင်းပပါတယ်။ဂျွန်လ၂ရက်နေ့မှာကျင်းပတဲ့စစ်တနန်းစင်းပွဲမှာဒုဗိုလ်ကနေဗိုလ်ကြီးအဆင့်ရှိတဲ့အရာရှိငယ်152ဦး၊ဒုတက်ကကနေတက်ကကြီးအဆင့်ရှိတဲ့383ဦးတို့ကအုပ်ချုပ်ရေးပိုင်းစီမံခန့်ခွဲရေးပိုင်းကိုလေ့လာသင်ယူခဲ့ပြီးရဲဘော်1060ဦးကတော့အခြေခံစစ်ပညာကိုတင်ကြားပြီးမြောက်တာလို့သိရပါတယ်။အဆိုပါတင်နန်းစင်းပွဲမှာခေါင်းဆောင်ဖြစ်သူဒုတိယဗိုလ်ချုပ်ကြီးရစကတက်ရောက်ခဲ့ပြီးဒေါ်လန်ရဲတရရှိဖို့မင်းခွန်ပြောကြားခဲ့ကြောင်းအခမ်းအနားတက်ရောက်ခဲ့တဲ့ RCSS SSA အကြံပေးပုဂ္ဂိုလ်စောက်ပင်ခမ်းကပြောပါတယ်
လာမယ့်2015ရွေးကောက်ပွဲအတွက်ရခိုင်အမျိုးသားပါတီ ANP ကနေဘီနယ်လွတ်တော်ဗီဒူလွတ်တော်နဲ့အမျိုးသားလွတ်တော်နေရာအတွက်မြို့နယ်၄ခုမှကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်ခဲ့ပါတယ် အခုရွေးချယ်ပြီးတော့တဲ့မြို့နယ်တွေကတော့ရသေးတောင်မြောက်ဦးပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေပဲမှာကိုစလေလောင်းတွေကိုမေလ9ဆုံးပတ်ကမြို့နယ်အလိုက်ပါတီဝင်တွေရဲ့စန္ဒမင်းနဲ့အရွေးခံကိုစလေဆက်တုံးဦးကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်။တခြားမြို့နယ်တွေမှာလည်းကိုစလေတွေကိုမြို့နယ်အလိုက်ပါတီဝင်တွေရဲ့စန္ဒမင်းနဲ့ဆက်လက်ရွေးချယ်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။
ကရင်ပြည်နယ်ပအံမြို့နယ်မိုင်းကန်အုပ်စုပတုတ်အရှိကွေးမှာရှိတဲ့မြေလွတ်မြေရိုင်းတွေမှာကျော်လွှမ်းမိုးကုမ္ပဏီကနေနှစ်ရှည်ခံပြီးပင်တွေဝင်ရောက်စိုက်ပျိုးမှုကိုရပ်ဆိုင်ဖို့ဒေသခံတွေနဲ့ကုမ္ပဏီပိုင်ရှင်တို့ကဇွန်လ3ရက်နေ့ကမိုင်းကန်ရွာမှာတွေ့ဆုံရှင်းလင်းခဲ့ကြပါတယ်။ကုမ္ပဏီကဝင်ရောက်စိုက်ပျိုးတယ်လဲနေရတာဘယ်သူမှမပိုင်ဆိုင်တဲ့အများပိုင်တစ်တော်အ
ကန့်ကွက်မယ်ဆိုရင်လည်းတက်တေခိုင်လုံစွာနဲ့ကန့်ကွက်ဖို့နဲ့ဥပဒေအကြောင်းအရာဖြည့်ရှင်းသွားမယ်လို့ကုမ္ပဏီပိုင်ရှင်ဦးကျော်လွမ်မိုးကပြောပါတယ်။အရင်ပေါ်ဖွေရမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမိုင်းကန်ဒီရခန်တွေကနေမေလ22ရက်နေ့မှာပအံမြို့နယ်မြေစင်းဦးစီးဌာနကိုကန့်ကွက်စာပေးပို့ခဲ့ပါတယ်။ ဒတင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါလာမယ့်2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အမျိုးသမီးတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသမီးများပါတီမို့အမီနဲ့မေလ26ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတီထောင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။အခုလိုအမျိုးသမီးပါတီပေါ်ပေါက်လာတဲ့အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်အဖွဲ့အစည်းတွေကြားမှာဘလို့အမြင်ရှိနေတယ်လဲဆိုတော့ကိ ပါတီဥက္ကဋ္ဌမိတန်းရှင်ကနေအခုလိုပြောပါတယ
်အဓိကအမျိုးသမီးကဏ္ဍနဲ့အမျိုးသမီးတွေရဲ့ဘဝနှိစေနှလုံးသားကလေးတွေရဲ့ပညာရေးကျန်းမာရေးပေါ့နော်ဘဝနှိမာဖို့အတွက်ဘန်းကြောင်းပြတော်လေးဒီမှာတဲ့ပုံစံနဲ့ဟောရမယ
်အမျိုးသမီးတွေအနေနဲ့လွတ်လပ်စွာပါတီတည်ထောင်ဖွင့်ရှိတယ်လို့မွန်သေးတာလုံဆိုင်ရာဒီမိုကရေစီပါတီကဗဟုလုံမှုဆောင်ကော်မတီဝင်နိုင်ချန်ရိတ်ကနေအခုလိုပြောပါတယ
်အမျိုးသမီးပါတီအဖြစ်ရင်လည်းကောင်းတာပဲအော်သူပါတီဖွဲ့မယ်ဘဖွဲ့ရဘူးလို့ကျွန်တော်ပြောလို့မရဘူးခုနကသဘောထားဖွဲ့ရပါရှိတယ်တင်ဖွဲ့ဖွဲ့စည်းကံရှိတယ်ပါတီဖွဲ့ပါရှိတယ်ဘောမတူဘူးလည်းတော့ပြောလို့မရ
လက်ရှိနိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုနှုန်းကနည်းပါးနေတဲ့အတွက်အမျိုးသမီးပါတီပေါ်ထွန်းလာတယ်ကိုကျေးဇူးတယ်လို့မော်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူဦးမိုက်ကယ်ကအခုလိုပြောပါတယ
်အမျိုးသမီးပြည်နိုင်ငံရေးအခမ်းအနားမှာပါဝင်မှုနည်းနေအခုဆိုကိစ္စကိုထိုးဖောက်ပြီးတော့အမျိုးသမီးတွေရဲ့ဆော့ဆောင်ရေးအခမ်းအနားကလည်းမနှိုက်တဲ့ကြောင်းဒါကိုထုတ်ပြလိုက်တဲ့ပုံစံမျိုးဖြစ်နေလားတော်မြင်တာပေါ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးကသမီးတွေကိုနေရာပေးတာအားနည်းတဲ့အပိုင်းရှိတဲ့အတွက်ဒီလိုအမြင်ရှိတဲ့မျိုးသမီးတွေကဒီလိုဖောက်ထွက်တာကကောင်းပါလေ
မွန်ပြည်နယ်သွင်းမှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလွတ်ဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးရပါတီရဲ့ဆိုပြီးနှစ်ဖွဲ့ရှိနေပြီးပေါင်းစည်းရေးမှာခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်ဒီလိုအနေအထားမှာချင်းချင်းညှိနှိုင်းမှုမရှိဘဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ရင်ဆန္ဒမဲတွေကွဲတော့နိုင်တယ်လို့လွတ်လပ်သောမွန်သတင်းအေဂျင်စီအေရာချုပ်နာဂဆမွန်ကနေသူ့အမြင်ကိုခုလိုပြောပါတယ်
ဒီမွန်ပါတီသုံးပါတီနေနဲ့ပြည်နိုင်ကြလို့မရဘူးဆိုရင်တော့မွန်ပြည်သူတွေပယ်တဲ့နိုင်ငံကပြတ်ချက်သွားနိုင်တာပေါ့နော
်အမျိုးသမီးပါတီကို2014ခုနှစ်အောက်တိုဘာလ14ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံပါတီထူထောင်ခွင့်လျှောက်ဆခဲ့ပြီးအခုပါတီတည်ထောင်ခွင့်ကျလာစားလဲဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြမစစ်တပ်နဲ့ TNLA တအမ်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်လို့ဒေသခံရာကနန်းကနေရက်ကနေထွက်ပြေးပြီးတိတ်ဆောင်နေရပါတယ်ဒီအချိန်မျိုးတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွာကိုကြားကြားရမှာပါရှင်
ရန်ပြည်မြောက်ပိုင်းနမ်ဒူမြို့နယ်အတွင်းမှာတအန်းခေါ်ပလောင်မြို့တာလူမြောက်ရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်ကြားစစ်ရေးတင်းမာနေလို့နှစ်ဖက်တပ်ဖွဲ့တွေကြားအချိန်မရွေးတိုက်ပွဲဖြစ်ပွားလာနိုင်တဲ့အနေအထားကြောင့်နေရက်ကနေထွက်ပြေးတိမ်းရှောင်နေရတယ်လို့လာရှိုးမြို့ကိုမိသားစုနဲ့ရောက်ရှိလာတဲ့စိုက်ပန်းကပြောပါတယ်
ဒါစလုံးကလည်းကျွန်တော်ရွာနာကိုချိန်နေတာပေါ့နော်ချိန်ပြီးတက်ပွဲရှိနေတဲ့ဆိုတော့ကျွန်တော်တို့လည်းကြွားထဲမှာရေးရေပေါ့အဲကြောင့်ခလေးတွေနေရီကိုလည်းသိခိုက်စီချင်လို့
မြန်မာစစ်တပ်နဲ့တအားပလောင်တပ်ဖွဲ့တို့ထိတ်တက်ဖြစ်ပွားဖွယ်နေတာကြောင့်နမ်ဒူမြို့နယ်ကနာဆာရွာလွယ်ပြေနမ်ကတ်ပန်ခင်းကောမူဇန်ခုပလုကလခါယိုဆာရဲရဒူရတာနေရခန့်ဟာနမ်ဒူမြို့ပေါ်နယ်လာရှုမြို့အနီးနာတို့ထွက်ပြေးတိမ်းရှောင်နေကြပါတယ်တီစစ်ပေတိမ်းရှောင်နေတဲ့လူတွေဟာစားတောက်ရေးမှာခက်တွေ့နေတယ်လို့လဲဆိုပါတယ် မြန်မာစစ်တပ်နဲ့တိုင်းဒေသလေးနဲ့ကင်တပ်ဖွဲ့တို့အကြားနှစ်ရှည်လကြာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ပြည်သူတွေသာထိခိုက်နှိမ့်နာနေတဲ့အတွက်တိုက်ပွဲတွေကိုရပ်တန့်တင့်ပြီလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဇိုင်းလက်ကအခုလို့ပြောပါတယ်
ကျွန်တော်ရှမ်းပြည်မှာဖြစ်နေတဲ့တိုက်ပွဲတွေအဲဘယ်ပွဲကြီးလဲပဲဖြစ်ဖြစ်နောက်ဆုံးအကုန်လုံးနဲ့ဖြစ်သမျှတိုက်ပွဲတွေဟာကျွန်တော်ရှမ်းပြည်သူလူထုပဲအဓိကနဲ့နာပဲဖြစ်ပါလေဒါကြောင့်မို့လို့ဆက်ဆံရတတ်မတော်ဘောနောက်ဒိုင်းနာလက်နက်ကင်ပွဲတွေပေါ့တိုက်ပွဲများကိုအများဆုံးရက်တိုက်အောင
်အခုလိုမျိုးတိုက်ပွဲဖြစ်ပွားနေတာဟာ TNL ပြန်ကြားရေးမှူးပုံမူကြီးတိုက်ကျော်ကအစိုးရပေါ်မှာမူတည်တယ်လို့ဆိုပါတယ်
အာဒီကတော့အစိုးရဘက်ကတော့လမ်းကြောင်းတစ်ခုပြီးလို့ရှင်လားလမ်းကြောင်းပေါ်မှာကျွန်တော်ဆက်သွားရုံပဲအာဒီကျွန်တော်လည်းဒီစီပွဲကိုလိုလာတဲ့ဖွဲ့စည်းတယ်မဟုတ်ပါဘူ
းပြီးခဲ့တဲ့နေ့လ23ရက်နေ့ကလည်းမြန်မာစစ်တပ်နဲ့တောင်ပလောင်တပ်ဖွဲ့တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင်းနမ်ဒူမြို့နယ်ကနားဆားရွာနဲ့အနီးနားပတ်ဝန်းကျင်ကရွာသား400နီးပါးဟာနမ်ဒူမန်ဆန်ဘက်ကိုဒိန်းရှောင်နေကြရပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာဆိုရစစ်တပ်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တအားလက်နက်ကင်တပ်ဖွဲ့ TNLA နဲ့ကိုကံတပ်ဖွဲ့တို့ဟာမြန်မာနိုင်ငံမှာတရားဝင်တိုင်းရင်းသားတွေဖြစ်တဲ့အတွက်အစိုးရအနေနဲ့ပြပရန်သူတွေအနေနဲ့မဆက်ဆံတင်ဘူးလို့ UNFC ဥက္ကဋ္ဌဗိုလ်ချုပ်ကြီး N Banla ကနော်ခိလာတိုင်းရင်းသားညီလာခံမှာပြောဆိုခဲ့ပါတယ်ရန်တိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေကတားတစ်အဖြစ်ခေါ်ယူခဲ့တဲ့လွတ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့ SNLD ဘက်ကပြောပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
နေကြရတဲ့သတင်းတောက်တွေစူးစီးတင်ပြတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြကြတာပါဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့ပါကြည့်လို့ရပါတယ်ရှင် VOA ရဲ့ကြာသာရင်းနှီးညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါမနက်ဖြန်ဒီမနက်6နာရီကနေ9နာရီထိစစ်စင်တွေကိုတော့လိုင်းဒိုမီတာ30 40 49နဲ့50တို့ကနေဖန်ယူနာဆင်လို့ရပါတယ်ရှင်အခုကတော့ဒီကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးပါမယ်ရှင
်မြန်မာနိုင်ငံမှာပြောင်းလဲတွေလှုပ်ဆောင်နေပေမဲ့စစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာဖို့စင်ကုံမှုတွေရှိနေတုံးမဖြစ်တဲ့အကြောင်းအမေရိကန်ထိတဲ့တက်လွတ်တော်မတူကသတိပေးလိုက်ပါတယ်မွတ်စလင်ရိုဟင်ဂျာပြဿနာတိုင်းနယ်နဲ့ကနေနဲ့ငင်းကြဲရရှိတယ်မို့အခြေခံဥပဒေပြင်ဆင်ရေးစရတွေလို့လုံဆောင်မှုကိစ္စတွေအမြောက်များရှိနေစေဖြစ်တဲ့အကြောင်းအမေရိကန်တက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နဲကဒီကနေ့ပဲပြောကြားခဲ့တာပါရှေ့လာမယ့်လတွေအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတာကိုအမေရိကန်ပြည်အောင်စုအနေနဲ့စဉ်ဆက်မပြတ်စောင့်ကြည့်သမှဖြစ်တယ်လို့ပြည်ရင်ပြောင်းလဲရေးရရလက်တရားမြန်မာနိုင်ငံနဲ့အမေရိကန်တို့ကြားတန်တမာရေးစီးပွားရေးစီးရေးရဆက်ဆံမှုတွေပေါ်တည်ရောက်မှုရှိနိုင်တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်မြန်မာစိုးရနဲ့ကိုကန်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းဘုံတွေလက်နက်ကြီးကြီးစံနဲ့မကြာခဏကြောက်ရွံ့လို့ရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရုတ်စစ်တပ်ကဒီသတင်းပတ်စောပိုင်းစီးရီးလေးချင်းတဲ့အပေါ်မှာမြန်မာစိုးရကသတိပေးလိုက်ပါတယ်တကယ်စစ်မြေပြင်မှာလို့ကြီးစစ်တွေနဲ့ပြစ်ကပ်ပြီးလေးချင်းတဲ့အပေါ်မှာစိုးရိမ်မိတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဦးနှောက်မောင်လင်ကပြောဆိုခဲ့တာပါတရုတ်နိုင်ငံဘေကျင်းမြို့ကတရားနာမင်းရင်းမြစ်မှာလွန်ခဲ့တဲ့1989ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှင်းနှင်းခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ခံရပြီးဟောင်ကောင်ကျွန်းမှာပြောင်းနိုင်မိထွန်းစုတောင်းပွဲကိုကျင်းပခဲ့ကြပါတယ်။ယူကရိန်းနိုင်ငံရှီယားမှာဒီသတင်းပတ်တက်ခဲ့မှုသတိတကြောပြန်ပေါ်ပေါက်ခဲ့တာဟာဖေဖော်ဝါရီလထဲမှာရရှိထားတဲ့အပြစ်ကတ်ရစဲရေးသဘောတူညီချက်ကိုပြောင်ပြောင်နှင်းနှင်းချိုးဖောက်ရောက်တဲ့အကြောင်းဥရောပသမဂ္ဂ EU ကဝေဖန်လိုက်ပါတယ်။တက်ခဲ့မှုသတိကြောင့်နောက်ထပ်ပြင်းထန်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လည်း EU ကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရသူကဒီကနေ့မှာပဲပရက်ဆက်မြို့မှာပြောဆိုသတိပေးခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဇွန်လ4ရက်ကြာသာရင်းညဗျူအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရေမှုကတော့ခင်မျိုးသက်ဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမကတော့ခင်ပြထွေးပါရှင်။ View American တန်ရဲ့ကြာသာရင်းညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 30 25လိုင်းဒိုမီတာ50နဲ့အထိအစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1500ကနေအတန်လွင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ပြည်သူနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.